Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ15ရက်ကြာရပတေးနေ့ညဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00အထိလိုင်းတူမီတာ24/30/40တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ရုရှားသရှူအောင်တယောက်ကိုဗြိတိန်နိုင်ငံမှာစိတ်ခက်လှုပ်ချမ်းမှုကြိုးပမ်းမှုတွေဗြိတိန်နိုင်ငံမှာတာမကအမေရိကန်ပြင်သစ်ဂျာမနီနိုင်ငံတို့ကလည်းရုရှားပေါ်ပြစ်တင်ပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံကိုတရားမဝင်ရောက်နေတဲ့မွတ်စလင်ရွှေ့ပြောင်းဝင်ရောက်သူတွေကိုနေရာပြန်ပို့ဖို့အိန္ဒိယနိုင်ငံရဲ့ပါတီတစ်ခုကဒီကနေ့ပဲတောင်းဆိုဆန္ဒပြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပြီးသွားမှာပါ
။ကောင်းပါပါရှင်။ကရင်ပြည်နယ်ဖားပုံခရိုင်မှာတိုက်ပွဲတွေညင်သက်သွားပေမဲ့လို့အစိုးရတပ်မတော်ဘက်ကရှေ့ဆက်တိုးလာရင်တင်းမာမှုတွေထပ်ဖြစ်လာနိုင်တယ်လို့ KNU ကပြောဆိုလိုက်ပါတယ်။
ပြောမယ်ဆိုလို့ရှိရင်တော့ဖက်တရဲ့လုံရှားမှုတွေကတပည့်နဲ့တပည့်ကစီတင်ပြီးနိုင်ပြီးမှဆောင်ရွက်တော့ဘူးလို့
KNU ရဲ့ဒူဥက္ကဋ္ဌဘဒုဆော့ကွဲထွင်းပြောသွားတာကိုနောက်ပိုင်းမှာအပြည့်ဆုံးကြားမှာပါ။ဒါအပြင်ဥရောပသမဂ္ဂကဒုတိယအကြိမ်မြောက်ပေးအပ်တဲ့ Human Award ငြိမ်းချမ်းရင်းတဲ့လူခွင့်ရေးဆုကိုမြန်မာနိုင်ငံကဘယ်သူတွေရသွားပါသလဲ။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဖြစ်လာနိုင်ခြင်းပေါ်တရုတ်တွေသဘောထားကဘယ်လိုရှိနေသလဲဆိုတာနဲ့ဝါရှင်တန်မြို့တော်ကပြည်သူစာကြည့်တိုက်တွေရဲ့အခြေအနေကိုလည်းနောက်ပိုင်းမှာကြားမှာပါ။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနေ့မြောက်ဆုံးရသတင်းတွေကိုကွန်ရီဦးနဲ့ကိုမင်းတို့ကပြောပြပေးကြပါအောင်ရှင
်။ရုရှားသရှူဟောင်းတယောက်ကိုဗြိတိန်နိုင်ငံမှာအစစ်ကလှုပ်ချမှုကြိုးပမ်းမှုတွေဗြိတိန်နိုင်ငံသားမကအမေရိကန်ပြင်သစ်ဂျာမနီနိုင်ငံတို့ကလည်းရုရှားပေါ်ပြစ်တင်ပြောဆိုလိုက်ကြပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပမှာပထမဆုံးချိန်အာယုံကျော်ထိခိုက်စေတဲ့ဓာတ်ရုစိတ်သုံးတိုက်ခိုက်မှုဖြစ်နေလဲပြောဆိုခဲ့ကြတာပါ။တကယ်မို့မရုရှားရဲ့ပတ်သက်မှုဟာရှင်းပြစရာမလိုတဲ့လောက်ရဲ့ဖြစ်နေလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေအမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်သမ္မတအီမန်နျူရယ်မာခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလိုပူးတွဲထုတ်ပြန်တဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်။တကယ်မို့ပတ်သက်တဲ့မိကုန်းတွေအတွက်ရုရှားအနေနဲ့ဖြစ်ပေးဖို့လည်းတောင်းဆိုခဲ့ကြတာပါ။ရုရှားဆိုရကတော့သူတို့လက်ချက်မဟုတ်တဲ့အကြောင်းငြင်းဆန်ထားပါတယ်။ရုရှားထောက်လိုက်ဟောင်းဆာဂေးစကရပါနဲ့သမီးဖြစ်သူယူလီယာတို့ကိုတော့ဒီလာဇမ်မန်မှာပဲဆလက်စ်ပူရီမျိုးကခုံလိုက်ရတဲ့ခုပေါ်မှာဒရစ်လေးမင်းမျောနေတာတွေ့ခဲ့ရတဲ့အတွက်စီးရုံကိုအရေးပေါ်ပို့ဆောင်ခဲ့ရပြီးဝေနာပြင်းထန်တဲ့အတွက်လည်းအခုချိန်ထိကုသမှုခံယူနေရဆဲပါဒါလူစိတ်သိမှုကိုအရေးပေါ်ကူညီပေးခဲ့တဲ့ရဲတပ်ဖွဲ့ဝင်တူဦးပါဝင်လူများပြလည်းနေထိုင်မကောင်းဖြစ်ခဲ့ကြပါတယ်ဒီချိန်ကစီးကာလာမှာတန်တမာရေးတင်းမာမှုတွေအပြင်းထန်ဆုံးဖြစ်ခဲ့တဲ့1982ခုနှစ်နောက်ပိုင်းအများဆုံးဖြစ်တဲ့ရုရှားတန်တမာ23ရောက်ကိုနှင်ထုတ်ဖို့ပါဝင်တိုက်ခိုက်မှုအတွက်ဗြိတိန်ဝန်ကြီးချုပ်ကတော့စက်တိုက်ဆိုသလိုတုံ့ပြန်ခဲ့တာပါရုရှားနိုင်ငံရဲ့ဝန်ကြီးကတော့လက်တုံ့ပြန်တဲ့အနေနဲ့ပရိရှတ်တန်တမန်တွေကိုလည်းမချခင်နှင်ထုတ်မယ်အကြောင်းပြောဆိုခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်ရဲ့လှုပ်ရည်ဟာရိုင်းစိုင်းတဲ့အပြုတ်မှုဖြစ်တယ်လို့ဥရောပသမ္မတ EU ဖော်ဝင်ဖြစ်ကနေနှုတ်ထွက်မဲ့စီစဉ်တဲ့ပတ်သက်လို့ညှိနှိုင်းရမှာအခက်ကြုံနေရတာတွေကနေအာရုံလွှဲဖို့ကြိုးပမ်းမှုဖြစ်နေလဲရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗရော့ကဒီကနေ့ပဲမော်စကိုမြို့တော်မှာပြောဆိုခဲ့တာဖြစ်ပါတယ်
စီးရီးယားနိုင်ငံမြို့တော်အနီးတဘုံတွေထိ ंछ ုပ်ထားရနောက်ဆုံးနေမျိုးကိုဆိုးရတက်တွေဆက်လက်ထိုးပေါက်နေချိန်မှာပဲဝိုင်းရံပိတ်ဆို့ခံထားရတဲ့ကုတာရှေပိုင်းဟီမိုရီယာအရက်မှာပြိမိနေသူရက်သားထောင်ပေါင်းများစွာဒီနေ့ပဲထွက်ပြေးခဲ့ကြတယ်လို့စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောလိုက်ပါတယ်။တဘုံတွေထိ ंछ ုပ်ထားတဲ့နောက်ဆုံးနေမျိုးကိုပြန်လည်သိမ်းပိုက်နိုင်ဖို့ဆိုးရတက်တွေပြည်ခဲ့တဲ့လမှာစတင်ထိုးစစ်ခြင်းကစခဲ့လို့ပြိမိနေသူအများဆုံးထွက်ပြေးလာတာဖြစ်ကြောင်းလည်းဒီလူခွင့်အဖွဲ့ရဲ့ဒါရိုက်တာရမီအဗ်ဒူရာမန်ကဆိုပါတယ်။မနေ့ညပိုင်းကထုတ်ဖောက်နေရယူခဲ့ပြီးနောက်မှာပဲစီးရီးယားစစ်တပ်ကလမ်းဖွင့်ပေးလိုက်တဲ့အတွက်အစိုးရတပ်တွေထင်ရှားရနေမြေတွေကိုအရက်သားတွေခြေလျင်ရောကားတွေမော်တော်ဆိုင်ကယ်တွေနဲ့ပါထွက်ပြေးလာခဲ့ကြတာပါအစိုးရရဲ့ထိုးစစ်တွေအတွင်းနေမြေ3ခုခွဲပြီးဝိုင်းရံပိတ်ဆို့ထားတဲ့ဂူဒါရှေးဘန်းကဒဏ်ရာရသူတွေနဲ့နေထိုင်မကောင်းသူတွေအများပြားကတော့ဒီသတင်းပတ်အစောပိုင်းမှာပဲဘေးလွယာကိုပြောင်းရွှေ့ပေးနိုင်ခဲ့ကြပါတယ်တဘုံတွေထင်ရှားထားတဲ့မြောက်ပိုင်းဒေသကိုလူသားချင်းစာနာမှုအကူအညီတွေတင်ဆောင်လာတဲ့ထရက်ကား25စီးဝင်ရောက်နိုင်ခဲ့ပြီးဒူမာမြို့ကိုဥတီသွားခဲ့ကြောင်းလည်းနိုင်ငံတကာချက်ချင်းဤအဖွဲ့ ICRC ကဆိုပါတယ်။တကယ်တော့ရေးပေါ်အကူအညီရင်တန်းဟာလူပေါင်း 26,100 အတွက်တလားစာရိတ်ခါနဲ့အကူအညီတွေတင်ဆောင်သွားခဲ့ကြောင်းကိုလည်း ICRC ကရှင်းပြခဲ့ပါတယ်ခင်ဗျာ။
ကန်တချက်တွေမထားပဲဆွေးနွေးဖို့အာဖဂန်ဆွေးရရဲ့ခံလန်းချက်ကိုတာလီဘန်တွေဘက်ကမတုံ့ပြန်ပဲနှုတ်ဆက်နေတဲ့အတွက်ငြင်းငြိမ်းရေးလုပ်ငန်းစဉ်မှာပါဝင်မှုစဉ်းစားနေတဲ့လက္ခဏာတရားဖြစ်ပါကစ္စတန်နဲ့အမေရိကန်တာဝန်ရှိသူတွေမျှော်လင့်နေကြပါတယ်။အရင်ကအလားတူခံလန်းချက်မျိုးတွေကိုတော့တာလီဘန်တွေဘက်ကချက်ချင်းလိုလိုပယ်ချခဲ့မှုပါတယ်။ ပါကစ္စတန်စစ်တပ်ခေါင်းဆောင်တွေကတော့စစ်သွေးကြွတွေပေါ်ပါကစ္စတန်ရဲ့ထိုးစစ်အသည့်တွေကြောင့်ငြင်းငြိမ်းဆွေးနွေးမှုတွေပေါ်တာလီဘန်တွေဘက်ကသဘောထားတွေပြောင်းလဲလာတာဖြစ်ကြောင်းပြောဆိုခဲ့ကြပါတယ်။အာဖဂန်တာလီဘန်တွေအမေရိကန်နဲ့တိုက်ရိုက်ဆွေးနွေးလို့တဲ့အကြောင်းမကြသေးရင်ကစာတစောင်ပေးပို့ခဲ့တာကလည်းအာဖဂန်စစ်ဆုံးသက်ရေးကြိုးပမ်းရမှာအထူးကပါဝင်နေသူတွေနဲ့အတူပူးပေါင်းပြီးထိုးစစ်သစ်တွေဆင်နွှဲခဲ့တဲ့ရလဒ်တစ်ခုဖြစ်နေလဲဆွေးနွေးညီနိုင်မှုတွေနဲ့နီးစပ်သူစစ်ပတ်ဆိုင်ရာအစိမ့်မြင့်တောင်းရှိသူတယောက်ကပြောဆိုခဲ့တာပါ။ရှစ်ဆယ်မဲ့ခီလန်ဟာခက်ခဲကြမ်းတမ်းနေစေဖြစ်ပြီးအာဖဂန်စစ်ပွဲမှာပါဝင်နေသူတွေအားလုံးဆွေးနွေးပွဲမှာပါဝင်လာနိုင်အောင်တက်ဆိုင်သူတွေအားလုံးကဩဇာအရှိန်ဝါသုံးကြိုးပမ်းသွားဖို့လိုအပ်ကြောင်းလဲအမည်မဖော်လို့စစ်ရာရှိကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ပါကစ္စတန်ထောက်လှမ်းရေးအဖွဲ့ ISI အပါအဝင်ပါကစ္စတန်အရက်ဖက်နဲ့လွန်ကျွေးဆိုင်ရာအဖွဲ့အစည်းတွေကလည်းတာလီဘန်ကိုယ်စားလှယ်နဲ့ဆက်သွယ်ညှိနှိုင်းမှုတွေရှိနေကြောင်းလဲပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအာဖဂန်နိုင်ငံကအခြေအနေတွေဟာရှုပ်ထွေးနေနေလို့နဲ့အတွက်နေရင်းညာရင်ဖြစ်ရှင်းဖို့ကတော့မဖြစ်နိုင်တဲ့အကြောင်းလဲပြောဆိုသွားခဲ့ပါတယ်။
ပါကစ္စတန်နိုင်ငံရှေ့ပိုင်းဘာသာရေးပွဲတော်ကြီးနာကရဲစခန်းမှာအသေးကံဘုံးခွဲမှုကြောင့်လူ9ဦးထဏ်မှန်းနဲ့သေဆုံးခဲ့ပြီးနောက်ထပ်20ကျော်ဒဏ်ရာရခဲ့ပါတယ်။ပန်ဂျက်ပြည်နယ်မြို့တော်လာဟိုအနာကညနေပိုင်းမွတ်စလင်ဘာသာရေးပွဲပြီးလူတွေထွက်လာချိန်မနေ့နှောင်းပိုင်းကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူမှတော့သူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်မပြောခဲ့ပါဘူး။ရဲရရှိဟိုက်ဒါအာရှာဖ်ကတော့ဒီတိုက်ခိုက်ရေးသမားအနေနဲ့ right wing ခရိုင်ကဒီရဲစခန်းနေ့မွတ်စလင်ဗလီတခုတည်းဘာသာရေးစုတောင်းပွဲကြီးလာတက်တဲ့လူစုကိုရည်ရွယ်တက်ခိုက်တာဖြစ်နိုင်တယ်လို့ဆိုပါတယ်။လူပေါင်း6000လောက်လာတက်တဲ့ဒီဘာသာရေးပွဲနာမှာတက်ခိုက်ခဲ့သူအနေနဲ့သူ့အင်ဂျီတွေကအသေးကံဘုံစနစ်တန်ကိုဖြုတ်ဖို့လုပ်ခဲ့ချိန်မှာရဲတွေဘက်ကတားဆီးဖို့ကြိုးစားခဲ့သေးတယ်လို့လည်းအရှရဖ်ကဆိုပါတယ်။နှစ်ဆင်ကျင်းပတဲ့ဒီဘာသာရေးစုတောင်းပွဲကြီးကိုတဘလီဂီဂျမတ်လိုလူသိများတဲ့အစ္စလာမစ်အဖွဲ့ကဥဆောင်စီစဉ်တာဖြစ်ပြီးပွဲတော်တဝိုက်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားကအခုလိုတက်ခတ်မှုဖြစ်ခဲ့တာပါခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ကြားထိပ်သီးတွေ့ဆုံနိုင်မဲ့အခြေအနေတွေပေါ်ပေါက်လာနေတဲ့တန်တမာရေးခီးစဉ်တစ်ခုဖြစ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟိုဆွီဒင်နိုင်ငံကိုဒီကနေ့ပဲထွက်ခွာသွားပါတယ်။နေရက်ကျစတော့ခေါမ်မြို့ခီးစဉ်အတွင်းမြောက်ကိုရီးယားထိပ်တန်းတန်တမာဟာဆွီဒင်နိုင်ငံခြားရေးဝန်ကြီးမာကော့ဝေါ်စတုန်းနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဆွီဒင်နိုင်ငံဟာမြောက်ကိုရီးယားနိုင်ငံမှာရှိတဲ့တန်ယုံကတစ်ဆင့်အမေရိကန်၊ကနေဒါနဲ့ဩစတြေးလျနိုင်ငံတွေအတွက်တန်တမာရေးအရာကိုစားပြုတာဝန်ယူပေးနေတာပါ။ဆွီဒင်နိုင်ငံခြားရေးဝန်ကြီးဌာနကတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရဲ့ခရီးစဉ်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေပေါ်ကုလသမဂ္ဂလွန်ညွန်ရေးကောင်စီကပြစ်တင်ရှုတ်ချထားတဲ့ဆုံးဖြတ်ချက်ကိုထိထိရရောက်အကောင့်ထဲပေါ်ဆောင်ရွက်မှုနဲ့ပတ်သက်လို့ဆွေးနွေးဖို့အဓိကရည်ရွယ်ထားကြောင်းပြောဆိုခဲ့တာပါ။မေလာမကုံငင်းမှာမြောက်ကိုရီးယားခေါင်းဆောင်နဲ့နေနေချင်းဆိုင်တွေ့ဆုံမဲ့အကြောင်းအမေရိကန်သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမမျှော်လင့်မဲ့ကြေညာထားပေမဲ့တွေ့ဆုံမဲ့နေရက်ကိုတော့အတိအကျသတ်မှတ်မထားသေးပါဘူး။မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမှုအမေရိကန်သမ္မတကလက်ခံလိုက်တဲ့သတင်းကိုတော့အမေရိကန်သမ္မတအပါအဝင်အစိုးရအစိုးရတာဝန်ရှိသူတွေကိုရှင်းလင်းတင်ပြဖို့ပြီးခဲ့တဲ့သတင်းပတ်ထဲဝါရှင်တန်ကိုရောက်လာတဲ့တောင်ကိုရီးယားအမျိုးသားလွန်ညွေးဌာနကြီးကချင်ယူယုံကကြေညာခဲ့တာပါ။မြောက်ကိုရီးယားအနေနဲ့ဆွေးနွေးမှုတွေစတင်ချိန်မှာနျူကလ িয়ার နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေကိုစံငန်ထားဖို့ဆန္ဒရှိတဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်နဲ့ဒီလာဆမ်းမိုက်မှာပဲတွေ့ဆုံခဲ့တဲ့တောင်ကိုရီးယားမျိုးသားလွန်ညွေးဌာနကြီးကပြောဆိုထားတာလည်းဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တရုတ်သွင်းကုန်တွေအပေါ်တန်ခတ်တဲ့အနေနဲ့အခုတိုးခေါက်ဖို့ဆုံးဖြတ်ချက်ကြောင့်တကယ်တမ်းတရုတ်ကိုမနစ်နာစေပဲအမျက်တောင်ထွက်သွားစေလိမ့်မယ်လို့သုံးသပ်မှုတွေရှိနေပါတယ်။အခုလိုသမ္မတထရန့်ရဲ့တရုတ်ပေါ်ပြစ်မှတ်ထားတန်ခတ်မှုပေါ်တရုတ်ဘက်ကလည်းလက်တော့ပြန်ဖို့ပြင်ဆင်နေချိန်မှာအမေရိကန်ရဲ့မိဘတွေဖြစ်တဲ့ဥရောပသမ္မတအပေါ်ဝင်တခြားမဟာမိတ်နိုင်ငံတွေအနေနဲ့လည်းဒီအမေရိကန်ပို့ကွန်ခွန်တိုးခေါက်မှုကနေစိုးကျကိုခံစားရဖို့ရှိနေပါတယ်။အခုလိုအချိန်မှာတရုတ်ကိုကြိုးစီဝါကာကွယ်ရေးဝါဒကိုအထူးထူးခံစားလာခဲ့ရတဲ့အမေရိကန်ရဲ့ဒီမဟာမိတ်နိုင်ငံတွေတညီတညွတ်ထဲပေါင်းပြီးတရုတ်ကိုဆန့်ကျင်ဖို့ကတော့မဖြစ်နိုင်သလောက်အားနည်းသွားပြီလို့သုံးသပ်သူတွေကထောက်ပြလိုက်ပါတယ်။ဒီအမေရိကန်သွင်းကုန်ခွန်တိုးကောက်ဖို့ဆုံးဖြတ်ချက်မတိုင်ခင်မကြာခင်ကာလတည်းမှာပဲဒီနောက်နိုင်ငံတွေနဲ့ဂျပန်တို့ပေါင်းပြီးသူတို့ခံစားလာနေရတဲ့တရုတ်ရဲ့စီးနေပုံကုန်တွေမတရားထုတ်ပို့နေတာနဲ့ညာနာမှုပိုင်းခွင့်ချိုးဖောက်တာတွေပေါ်တံပြန်လှုပ်ဆောင်ဖို့ပြင်ဆင်လာနေကြတာပါဒါပေမဲ့အခုလိုတရုတ်ကိုအထက်ထားတံပြန်နေတဲ့အနေအထားကနေအခုတော့ဒီဥရောပနိုင်ငံတွေနဲ့ဂျပန်တို့အနေနဲ့လက်ရှိအမေရိကန်ရဲ့ကိုကျိုးစီးပွားကာကွယ်ရေးသွင်းကုန်တိုးမြှင့်မှုကိုဦးစားပေးတံပြန်နေရပြီးတရုတ်ကိုဆန့်ကျင်ဖို့အမေရိကန်နဲ့ကွဲထွက်သွားနိုင်တယ်လို့ပီကင်တက်သူရဲ့စီးပွား ထဏပမခခရစ်စတိုဘာဘော်ဒင်းကထောက်ပြလိုက်ပါတယ်ခင်ဗျာ
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံနဲ့တရားမဝင်ရောက်ရှိနေတဲ့မွတ်စလင်ရွှေ့ပြောင်းဝင်ရောက်သူတွေကိုနေရပ်ပြန်ပို့ဖို့အိန္ဒိယပိုင်ကာရှမီးယားဒေသမှာရှိတဲ့နိုင်ငံရေးပါတီတခုကနယူးဒယ်ဟီမြို့တော်မှာဒီကနေ့ပဲတောင်းဆိုဆန္ဒပြခဲ့ကြပါတယ်ရွှေ့ပြောင်းဝင်ရောက်လာသူတွေကြောင့်ဒေသတွင်းလူဦးရေကျိုးစားပြောင်းလဲရိုက်ခတ်မှုတွေရှိနေတဲ့အကြောင်းကာရှမီးယားဒေသကဟိန္ဒူအများစုနေထိုင်ရာဂျမ္မူးမြို့အခြေစိုက်ဂျမ္မူးကာရှမီးယားအမျိုးသားပန်တာပါတီ GKNPP ပါတီဝင်တွေကပြောဆိုခဲ့ကြတာပါပါတီဥက္ကဋ္ဌ Hashtag စင်းကလည်းရွှေ့ပြောင်းဝင်ရောက်လာသူတွေကြောင့်ဒေသတွင်းလူမှုအတိုင်းဝန်းကြားသားဆာတာဖြစ်မှုတွေအပေါ်မှာချင်းချောက်မှုတွေရှိနေတဲ့အကြောင်းပြောဆိုခဲ့ပါတယ်ဒီလူတွေကိုနေရရင်းကိုပြန်ပို့ဖို့နဲ့ပြည်내နဲ့ဗဟုအစိုးရတွေကအ мян ဆုံးဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါမြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြရတယ်လို့ဆိုတဲ့ရိုဟင်ဂျာခန့်မှန်းခြေ4000လောက်အိန္ဒိယနိုင်ငံမှာနေထိုင်နေကြတဲ့အထက်မှာဒီထဲကရာဂနန်းလောက်ကိုတော့ဒုက္ခတွေအခြေချနေတဲ့အစီအစဉ်အရဂျမူးမျိုးနော်ဝေါ်ရဲ့မှာနေရာချထားပြတာဖြစ်ပါတယ်။ဝန်ကြီးချုပ်နန္ဒရာမိုရီအစိုးရကတော့အိန္ဒိယနိုင်ငံမှာတရားမဝင်ရောက်နေသူတွေကိုနေရာပြန်ပို့မယ့်အကြောင်းပြီးခဲ့တဲ့နေ့ထက်မှာပဲပြောဆိုထားတာပါ။ဒါပေမဲ့လည်းအစိုးရရဲ့အစီအစဉ်အရရိုဟင်ဂျာရေးလှုပ်ရှားသူတွေရဲ့ကောက်ွက်မှုတွေကြောင့်တရားရုံးချုပ်ကဆိုင်းငံ့ထားခဲ့ပါတယ်။1980ခုနှစ်တုန်းကပါကစ္စတန်ကနေခွတ်ထွက်ဖို့ကြိုးပမ်းခဲ့တဲ့ကုလားချာပြည်တွင်းစစ်တွင်းဘင်္ဂလားဒေ့ရှ်နိုင်ငံကနေထွက်ပြေးလာကြတဲ့ထောင်ထောင်ချီတဲ့မူဆင်တွေကအများစုကတော့အိန္ဒိယနိုင်ငံရဲ့အာတန်ရှိပိုင်းနဲ့အနောက်ဘင်္ဂလားဒေသတွေမှာအခြေချနေထိုင်နေကြတာဖြစ်ပါတယ်
။ဒီနေ့ပဲထိုင်းနိုင်ငံကိုရောက်ရှိလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဟာထိုင်းဝန်ကြီးချုပ်ပရယုတ်ချန်တို့ခြာနဲ့တွေ့ဆုံပြီးရိုဟင်ဂျာရေးပါဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအဘူဟာဆန်မမုဒ်အလီဟာဘန်ကောက်မြို့မှာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံပြီးရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုလုပ်ငန်းတွေမှာထိုင်းနိုင်ငံကအကူအညီပေးနိုင်ရေးဆွေးနွေးခဲ့ကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂတ်နောက်ပိုင်းကလုံခြုံရေးကိစ္စခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အစအစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလက်လံရှင်းလင်းရမှာနောက်ဆက်တွဲအဖြစ်လူခွင့်ချုပ်ဖောက်မှုတွေကျူးလွန်ခဲ့ပြီးအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်6သိန်းခွဲကျော်ထွက်ပြေးခဲ့ရကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခုလိုခေလွန်နေရတဲ့ဒုက္ခသည်တွေကိုအကူအညီပေးဖို့ရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကိုဖြေရှင်းရမှာအကူအညီပေးဖို့မြန်မာနိုင်ငံအိန္ဒိယချင်းထိုင်းနိုင်ငံကလည်းကတိပြုထားတာပါ။တစ်ချိန်တည်းမှာပဲအရှေ့တောင်အာရှနိုင်ငံများသင်အာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီသတင်းပတ်ကုံဆစ်ဒနီမြို့မှာဆွေးနွေးတဲ့အခါရခိုင်ပြည်နယ်ကအချက်အလက်တွေနဲ့ပတ်သက်လို့ဆွေးနွေးဖို့လည်းလူခွင့်အဖွဲ့တွေကတိုက်တွန်းနေပါတယ်။အသင်းဝင်နိုင်ငံတနေငံမှာကြုံရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့ရှက်စရာကောင်းလာအောင်နှုတ်ဆက်နေတဲ့အာဆီယံအနေနဲ့ရိုဟင်ဂျာကြီးမမရက်ပြောဆိုဖို့နိုင်ငံတကာလူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ။ Direct from Washington The
Voice of America VOA ကြာရပရင်းနေ့ညဖက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA American တန်ရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါကရင်ပြည်နယ်ဖပုံခရိုင်မှာတိုက်ပွဲတွေညင်သက်သွားပေမဲ့အစိုးရတပ်မတော်ဘက်ကရှေ့ဆက်တိုးလာရင်တင်းမာမှုတွေထပ်ဖြစ်လာနိုင်တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ရဲ့ဖပုံခရိုင်ဥက္ကဋ္ဌကပြောဆိုပါတယ်ကေညူဘိုကတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရဲတဘောဒူစာချုပ် NCA အတိုင်းလိုက်နာဆောင်ရွက်တော့ဖို့တဘောထားရှိကြောင်းပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ဖပွန်ခိုင်အတွင်းမှာအစိုးရတပ်မတော်နဲ့ကရင်မျိုးသားစီယုံ KNU အကြားမှာဒီလ9ရက်နေ့ကစတင်ပြီးတိုက်ပွဲငယ်တွေဂျိုးကြားဖြစ်ပွားခဲ့ရာကခုရက်ပိုင်းမှာတော့တိုက်ပွဲတွေညင်သက်သွားပြီးနှစ်ဖက်တပ်တွေအကြားမှာအသင့်အနေထားနဲ့စောင့်ကြည့်နေတဲ့အခြေအနေမှာရှိနေပါတယ်လက်တလောအခြေအနေကို KNU ရဲ့ဖပွန်ခရိုင်ဥက္ကဋ္ဌဘဒိုစောထဲတဲကအခုလိုပြောပါတယ
်ခုလောစဲ10ရက်ကနေအခု15ရက်အထိပါနော်အဲ့ဒါတိုက်ပွဲမရှိသေးဘူးနော်တမတော်ကတော့ရှိနေတော့ပဲနောက်ပြီးတော့တရရသူတို့ခြေဆိုင်ထားတဲ့နေရာကိုပဲအခုပဲနေနေတာပဲအင်းအားကခမကျဲရကတော့သူတိုင်ရ6ရင်းအင်းအားတော့600နဲ့ရှိရဝန်းကျင်ပါနော်in the past လောရတာကိုစောက်ကြည့်နေတဲ့အနေထားမှာပဲရှိတယ်ဥမာသူတို့ဖောင်းမဲ့လာတာဆက်ပြီးတော့ဖောင်းနေမယ်ဆိုတော့ဒီမှာမူဖြည်းလာနေကွယ်အကြောင်းပြန်တော့
ဖပုန်ခိုင်အတွင်းမှာအခြေဆိုင်တဲ့ KNU တပ်မဟာ9ကဒီလိုတိုက်ပွဲဖြစ်ပွားတာဟာတပ်မတော်ဘက်ကစစ်ရေးအတွက်ရည်ရွယ်ပြီးလမ်းဖောက်လုပ်လာတာကြောင့်ဖြစ်ကြောင်းနဲ့ဒီလုံဆောင်ချက်ဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်နိုင်တဲ့အတွက်ဆက်လက်မလုံဆောင်ဖို့ဒီလ10ရက်နေ့ကကန့်ကွက်ထားပါတယ်တပ်မတော်ဘက်ကလက်ရှိဆောင်ရွက်ထားတဲ့အခြေအနေကိုမေးမြန်းနိုင်ဖို့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမျိုးမင်းအောင်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး KNU ရဲ့ဒုဥက္ကဋ္ဌဘရိုဆော့ခွေထူဝင်းကတော့ဖပွန် KI မှာလက်ရှိဖြစ်ပွားနေတာနဲ့ပတ်သက်ပြီး KNU ရဲ့ယက်တီချက်ကိုအခုလိုပြောပါတယ်
ပြောမယ်ဆိုလို့ရှိရင်တော့ဖက်တရဲ့လှုပ်ရှားမှုတွေကတဖက်နဲ့တဖက်ကစီးပင်းပြီးနိုင်ပြီးမှဆောင်ရွက်တော့ဘူးလို့ဘောတူရေးရှိတယ်ဒါကိုမလိုက်နိုင်ခြင်းအဖြစ်တော့တဘောတူရေးအပေါ်မှာလည်းဆောင်ရွက်မှုရှိလို့ရှိရင်တော့ NC ရဲ့လေးပထားရတဲ့တဘောပေါ့သူတို့လည်းကျွန်တော်တို့ကလည်းဒီ NC ကိုဒီမှာရေးထိုးတဲ့အဖွဲ့အစည်းဖြစ်တော့ဒါကိုပြန်လည်ပြီးတော့NC တိုင်းလိုက်မှဆောင်ရွက်ဖို့တော့ကျွန်တော်ကြိုးစားဆောင်ရွက်သွားမှာပဲကျွန်တော်တို့လည်းရည်တည်ချက်ပေါ့နော
်လောလောဆယ်မှာအခုလိုဖပွန် KI အတွင်တက်တွေဝင်ရောက်လာတာကိုတက်မတော်ခေါင်းဆောင်တွေကိုအတိပေးထားကြောင်းနဲ့ဒီလိုဝင်ရောက်လာတာဟာအပြန်အလှန်ယုံကြည်မှုကိုယိုနေစေကြောင်းလည်းအခုလိုဆက်ပြောပါတယ
်ကျွန်တော်ဒီနေ့ကိုမရှိဘဲနဲ့ဒါရောက်နေရာယူစီရဖြစ်ရတော့ဒါတစ်ခါနဲ့တစ်ခါယုံကြည်မှုထိခိုက်ခြင်းနဲ့ဆောင်ရွက်မှုဖြစ်နေတယ်အမှုတော်ဆိုင်ရာတာဝန်ရှိတဲ့ခေါင်းဆောင်တွေကိုလည်းကျွန်တော်သိပြရတာရှိတယ်။သူတို့တက်တဲ့ကြိုးဆောင်ရွက်ချက်အဖြစ်ကျွန်တော်တို့ရဲ့ယုံကြည်မှုကထိခိုက်မှုရှိတယ်ဆိုတော့ပြောတော့မှာနော်။သူတို့လည်းအဲမှာဆက်လက်ပြီးတော့နေထိုင်ရေးအဖြစ်ယုံကြည်မှုကပုံပြီးတော့နေသွားမှာရှိထားတဲ့ယုံကြည်မှုနဲ့ချင်းနဲ့ထိခိုက်မှုဆိုလို့တော့သူတို့အနေနဲ့ကဆောင်ရွက်သွားဖို့ပေါ့နော်။
ဒီလပထမပတ်တွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဖပွန်ခရိုင်အတွင်းရှိရွာရှိရွာကဒေသခံပြည်သူ 1,500 ကျော်ဟာတောတောင်တွေတဲကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။ KNU အဖွဲ့ဟာ2015ခုနှစ်အောက်တိုဘာလမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပြီးဒီလိုလက်မှတ်ရေးထိုးပြီးနောက်မှာလဲဖပွန်ခရိုင်အတွင်းမှာတိုက်ပွဲငယ်တွေဖြစ်ပွားတာရှိခဲ့ဘူးပါတယ
်။ကိုမိုးစောတင်ပြတော်တာပါရှင်။ခုရရှူမန်အဝတ်ကိုမြန်မာနိုင်ငံသားတွေချီးမြှင့်ခံရတဲ့သတင်းပဲဆက်ပါမယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂကဒုတိယအကြိမ်မြောက်ပေးအပ်တဲ့ရှူမန်အဝတ်ငင်းချမ်းရင်းတဲ့လူအခွင့်ရေးဆုကိုမြန်မာနိုင်ငံကလူအခွင့်ရေးဆောင်ရွက်နေတဲ့ဒေါခင်တန်ထွေး Cherry Z House နဲ့မြန်မာနောင်သတင်းအက်ဒီတာဌာနကအက်ဒီတာကိုဆွေးဝင်းတို့တုံးရရှိသွားပါရယ်။ဒီအကြောင်းကိုတော့မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကသတင်းပေးပို့ထားပါရယ်ရှင်။
ဥရောပသမဂ္ဂရဲ့260ထိမ့်မှတ်ဖြစ်ဒုတိယအကြိမ်မြောက်ပေးအပ်ချီးမြှင့်တဲ့ရှူမန်ငင်းချမ်းရင်းတဲ့လူခွင့်ရေးဆုကိုမြန်မာနိုင်ငံကဒေါခင်တန်းထွေးချေဇာဟောင်းနဲ့ကိုစိဝင်းတို့သုံးဦးရရှိသွားပါတယ်။ဒီဆုကိုရရှိသွားရဲ့မြန်မာနောင်သတင်းဌာနရဲ့အက်ဒီတာကိုစိဝင်းကသူ့ရဲ့လူခွင့်ရေးပေါ်မြင်တဲ့သဘောထားကိုအခုလိုပြောပြပါတယ်
။ဟုတ်ကဲ့ကောင်းပါတယ်ဒီလူခွင့်ရေးဆိုင်ရာကျူပန်နဲ့တော့ဆိုပြီးတော့ဟိုဒါဟိုကျူပန်အထုပ်မှုတွေအပြည့်အစုံပြုပြီးတဲ့အကောင်နဲ့ဟိုဒီကိုရောဒီဟိုလူခွေဆိုလို့ရှိရင်ဒါအနောက်တိုင်းလူဥရောပတို့အဲ့လိုအစွဲလမ်းနေရှိကြအခုတို့အမြင်တော့ပါတော့လူခွေဆိုတာဒါလူသားအလုံးသက်ဆိုင်တယ်အခုဆိုလို့ရှိရင်ဒါဗမာနိုင်ငံသားဗုဒ္ဓဘာသာလူမျိုးတယောက်နေဆိုလူခွေဆိုတာဒါအနောက်နိုင်ငံရဲ့အတွေးခေါ်တွေပေါ့အခြေခံပြီးတော့မှလူခွေမြန်လို့ရမှာအခုတို့ကဒါအခုတို့ကဘာပေါ်မြန်လို့လဲဆိုတော့ဒီဗုဒ္ဓဝါဒဗုဒ္ဓရဲ့တွန်ကြားပူချက်တွေမှာအတူနဲ့တူဒါဓမ္မစူတရားထားရမယ်ခွင့်လွှတ်ရမယ်ပြီးခံရမယ်တော်မတော်တရားလို့ရမလို့ရဘူးဒီလိုဟာအခြေခံပြီးတော့နောက်ခါကျတော့ဒီတက်နိုင်နေတာအတ္တဆုံးကိုကင်းပြီးတော့เนาะဟိုတူနဲ့တူဆက်ဆံရမယ်အဲ့ဒီပေါ်ဒီပေါ်အခြေခံပြီးတော့ကိုလိုကလူခရင်သားလည်းပါတယ
်ပြင်းထန်နိုင်ငံသားရဲ့ဝင်ကြီးဟောင်းနဲ့ဥရောပသမဂ္ဂတည်ထောင်သူဖြစ်တဲ့ Robert Schuman နာမည်ကိုဆွဲပြီးပေးထားရဲ့ဒီစုကိုငြိမ်းချမ်းရေးဒီမိုကရေစီနဲ့လူခွင့်ရေးကိုကာကွယ်နေတဲ့မြန်မာလူမျိုးတွေဆွမ်းနောက်ရေးကိုအသီးမှတ်ပြုဖို့2019မှာစပြီးအကောင့်တွေပေါ်ခဲ့တာဖြစ်ပါတယ်2019မှာပေးခဲ့တဲ့ Schuman လူခွင့်ရေးစုကိုတော့ကွယ်လွန်သွားရဲ့ရှင်နေကြီးဦးကိုနီငင်းချမ်းရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကချင်တိုင်းရင်းသူဒေါ်ဂျာနန်လက်ထောနဲ့ Equality မြန်မာကဦးအောင်မျိုးမင်းတို့ရရှိခဲ့တာပါဒီနှစ်စုချီးမြှင့်တဲ့အခမ်းအနားနဲ့ပတ်သက်ပြီးဦးအောင်မျိုးမင်းကလည်းသူ့ရဲ့သဘောထားကိုအခုလိုပြောပြပါတယ
်မနစ်ကတော့ကျွန်တော်တို့စပြီးတဲ့ဒီမှာဒီဆရာကြီးဦးကိုနီတို့နဲ့ပါဝင်တော့ဟိုကတော့ကိုယ်ယူပါတယ်ဒီနှစ်မှာတော့သူတို့ဟိုဒီမွန်ပြည်နယ်ကအောက်ခြေမှာလုံနေတဲ့မျိုးသမီးတွေလက်ကပြီးလို့ရှိရင်ဒီတိုင်းရင်းသားအရေးတွေမှာလုံဆောင်နေတဲ့ Matt Cherisa Hall တို့ပါတဲ့အတွက်ပို့ပြီးတော့တော့နည်းနည်းထူကြတယ်လို့ပြောတယ်နောက်တစ်ခုကတော့ဟိုဒီကိုဆွေဝင်းတို့လိုမျိုးကလေးသူငယ်ဆိုင်ရာเนาะကျွန်တော်အင်ဝအချုပ်ဆိုင်ကိစ္စကိုရှိရဆုံးကြီးပြလိုက်ပြီးတော့တကယ်လို့လုံဆောင်နေတဲ့သူတွေပါတဲ့အတွက်ပို့ပြီးတော့ထူကြပါတယ်ဒါလေးကတော့ကျွန်တော်တို့ဟိုလူတိများတဲ့သူတွေမကဘဲနဲ့အောက်ခြေမှာလုံဆောင်နေတဲ့သူတွေနောက်မီဒီယာမှာတာဝန်ကြီးပြီးတော့ထမ်းဆောင်တဲ့သူတွေပါတဲ့အတွက်ပို့ပြီးတော့ကူညီပါတယ်ခင်ဗျာ
ရှူမန်လူခွင့်ရေးစုကိုရွေးချယ်တဲ့နေရာမှာတက်ကြွလှုပ်ရှားသူတွေသူတည်တည်တွေနိုင်ငံရေးသမားတွေလူမျိုးရေးအသင်းဖွဲ့ကလူတွေသတင်းသမားတွေရှေ့နေတွေနဲ့ရွေရွာခေါင်းဆောင်တွေကထင်ရှားတဲ့သူတွေကိုဥရောပသမဂ္ဂနိုင်ငံတွေကပူးတွဲရွေးချယ်ခဲ့တာဖြစ်ပါတယ်
ကုဇော်ထက်တင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပြည့်နေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့လာမယ့်စနေနေ့ည9:00နာရီမှာဆွေးနွေးကြမယ့်တိုက်ရိုက်လေလံအစီအစဉ်မှာဘာအကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ဒေါ်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးလူကြီးရေးပန်းစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချိရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အဖြစ်ကများနေပါသလားအင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-132-3255 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် viewer ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ viewer ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ပေးသားပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA American အတန်းရဲ့တိုက်ရိုက်လေလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။ဒေတာရင်းလုံခြုံရေးဆိုင်ရာနဲ့နိုင်ငံရေးအခြေအနေလုံးဝပြောင်းလဲသွားမလားဆိုတဲ့အပေါ်စိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲအမေရိကန်နဲ့မြောက်ကိုရီးယားထိပ်တီးဆွေးနွေးပွဲဖြစ်လာနိုင်ခြေပေါ်တရုတ်ဘက်ကထောက်ခံကြောင်းပြောဆိုလာပါတယ်။ VOA သတင်းထောက် Bill I Beijing Miro ကနေပေးပို့ထားတဲ့သတင်းလွှာကိုတော့မတင်ငင်ထိုက်ကပြောပြချပါရရှင်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စိတ်အားထက်သန်မှုအပေါ်တရုတ်အပါအဝင်အများအပြားကသတိထားစောင့်ကြည့်နေကြတာပါ။နိုင်ငံတွဲဆောင်ဖို့တရုတ်အစိုးရကတိုက်တွန်းနေတာတော့ကြားခဲ့ပါပြီ။ဒါပေမဲ့လည်းရုတ်တရက်ဆုံးဖြတ်ချက်အပေါ်မှာစိုးရိမ်မှုတွေရောအားရမှုတွေရောတုံ့ပြန်ချက်တွေကတော့ရောထွေးနေပါတယ်။အစိုးပြုထားတဲ့တွဲဆောင်ဆွေးနွေးပွဲကြောင့်တရုတ်နိုင်ငံအနီးမှာစီရေးချင်းချောက်မှုတွေတိတိတသားသားရော့ကျသွားတယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်ဆံရေးကောင်းမွန်လာမယ်ဆိုရင်တော့တခြားစိုးရိမ်မှုတွေကတော့တိုးလာစေမှာပါ။နိုင်ငံရေးသိပ္ပံပညာရှင်ရှင်ဟောင်ကအခုလိုပြောပါတယ
် If there is a mutual partial compromise between
မြောက်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုကြားတိုးတက်မှုစီဥတည်သွားနိုင်မယ်ဆိုရင်တော့ကင်ဂျွန်အွန်းအနေနဲ့တရုတ်ကိုချိန်ညှိတဲ့အနေနဲ့ရေရှည်မှာအမေရိကန်နဲ့အတူဆောင်ရွက်ဖို့စိတ်ကူးရသွားစေနိုင်ပါတယ
်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအလားအလာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားနီးကပ်တဲ့ဆက်ဆံရေးအလားအလာတို့ကတော့ရေရှည်မဟာဗျူဟာဆိုင်ရာမေးခွန်းတွေဖြစ်တယ်လို့တောင်ကိုရီးယားတရုတ်လေလာရေးဌာနရဲ့ပါမောက်ခဆော်ဂျွန်ကွန်းကပြောပါတယ်
Will it be beneficial for China to have the
American and Mohammed တက်ကိုရင်းနေတဲ့တောင်ကိုရီးယားဘက်ကနေပြီးတော့ကိုရီးယားတနိုင်ငံတည်းအဖြစ်ပေါင်းစည်းလိုက်မယ်ဆိုရင်တရုတ်အတွက်အကျိုးမြတ်ရှိပါမလား
တရုတ်ကမြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပါတယ်ဒါပေမဲ့မြောက်ကိုရီးယားအစိုးရဘက်မှာအတင်းကျပ်ဆုံးတန်းခတ်ပိတ်ဆို့မှုကိုထောက်ခံထားတာကြောင့်တင်းတင်းမာမာဖြစ်နေတာပါဒါကလည်းတခုတည်းသောပြဿနာတော့မဟုတ်ဘူးလို့ဆော်ဂျွန်ကွန်းကပြောပါတယ်
金正恩အစိုးရနဲ့ရှီချင်းပင်အစိုးရကြားမှာတွေ့ဆုံဆွေးနွေးမှုဆိုတာမရှိသလောက်ဖြစ်ပြီးတော့ဒါဟာဆိုရင်နှစ်ဖက်မယုံကြည်မှုကတိတ်ကိုအားကောင်းနေဆိုတဲ့ပြရောက်တစ်ခုဖြစ်ပါတယ
်ပြီးခဲ့တဲ့လအနေငယ်အတွင်း金正恩ကဒုံးကျည်ဆန့်တက်မှုတွေကနေတန်ကင်းတမန်ကင်းဘက်ကိုဗျုံးစားကြီးပြောင်းလာတာကြောင့်တရုတ်အစိုးရကဘေးရောက်သွားစီပါတယ်ဆွေးနွေးပွဲကိုတရုတ်ကကျင့်ပါတဲ့နဲ့လို့တချို့ကအကြံပြုကြပေမဲ့လို့ဒီလိုဖြစ်လာမဲ့ပုံတော့မရှိဘူးလို့ရှင်ရင်ဟောင်ကပြောပါတယ
် China want to play some role but the greatest obstacle
သူအနေနဲ့တရုတ်ကိုထင်းထင်းပေါ်ပေါ်လေးစားပြနေစရာအကြောင်းတော့မရှိပါဘူးတရုတ်ကတော့အခန်းကဏ္ဍတစ်ခုကနေပါဝင်လို့နေတာပါဒါပေမဲ့အဓိကအဟံအတားတစ်ခုကကင်ဂျွန်အွန်းကတရုတ်ကိုစိတ်ဆိုးနေတာကြောင့်ပါ
သမ္မတထရန့်ကအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကိုထုတ်ပြလိုက်တဲ့ကိစ္စနဲ့ကိုရီးယားနှစ်နိုင်ငံကြားတန်တမာရေးစိန်ခေါ်ချက်တွေကတော့မသေးချာမရေရာမှုတွေရှိနေသေးပါလို့သုံးသပ်သူတွေကပြောဆိုကြပါတယ်။ဆွေးနွေးပွဲကအစဖြစ်လာနိုင်တယ်ဆိုပြီးတချို့ကတော့အကောင့်မြင်ကြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတောင်ကိုရီးယားကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းမှာတော့တရုတ်သမ္မတရှီဂျင်းပင်ကမြောက်ကိုရီးယားနဲ့အမေရိကန်အစိုးရတို့ကြားအမြန်ဆုံးဆွေးနွေးကြဖို့တိုက်တွန်းခဲ့သလိုကိုရီးယားကျွန်းဆွယ်အရေးတိုးတက်မှုတွေအတွက်လည်းကျေနပ်ဝမ်းမြောက်တယ်လို့ပြောဆိုခဲ့ပါတယ်ရှင်
။မတင်ငေထိုင်တင်ပြသွားတာပါရှင်။ တောတာရှင်များရှင်ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်တောတာရှင်တို့နားဆင်လို့ရတဲ့တဲ့တချင်တွေတောင်းယူလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့13923255လေးကိုခေါ်ဆိုနိုင်ပါတယ်စာရိုက်ကနေဆက်သွယ်လို့ရဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ဆိုင်ရန်ကုန်စာရိုက်ကြီးစာရိုက်သစ်တာအမှတ်855ရန်ကုန်မြို့လို့စာရိုက်သားဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆက်သွယ်ရင်လေ13923255လေးကိုခေါ်ဆိုနိုင်ပါတယ် VOA မြန်မာပိုင်းရဲ့ကြာတာပြင်းနေညာဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ Washington မြို့ကပြည်သူပိုင်းစာကြည့်တိုက်တွေအကြောင်းတင်ပြပါမယ် Washington DC မြို့တော်ကဒေသဆိုင်ရာတာဝန်ရှိသူတွေဟာလွန်ခဲ့တဲ့10နှစ်လောက်ကစလို့ပြည်သူပိုင်းစာကြည့်တိုက်တွေကိုပြန်လည်ပြုပြင်မွမ်းမံနာတွေလှုံ့ဆော်လာခဲ့ပါတယ်အရင်ကစာအုပ်ဖတ်ဖို့အတွက်တသက်လာကြတဲ့နေရာတွေကိုလှူရေစုဝေးတွစ်ဆုံနိုင်တဲ့နေရာတွေဖြစ်လာစေဖို့ရည်ရွယ်လှုံ့ဆော်ခဲ့ကြတာပါWashington DC မြို့တော်မှာရှိတဲ့ဒီလိုစာကြည့်တဲ့တစ်တွေရှိရာကိုကိုရိုင်းတွားရောက်ရိုက်ကူးထားတဲ့ VOA သတင်းထောက် Julia Yamolano ကိုရဲ့ဆောင်းပါးကိုတော့မခင်ဖြူတွေကတင်ပြပေးထားပါရရှင်
။ Welcome to the West End Library in Washington DC.
Washington DC မြို့တော်မှာရှိတဲ့ West End စာကြည့်တဲ့ကကျိုးဆိုပါတယ်။ကျွန်တော်နေရာကတော့နိုင်ငံခြားရေးဌာနကနေတပြားနပြားလောက်ပဲဝေးပါတယ်။အစာအုပ်ကအစ်စ်ပါ။ပြည်သူပိုင်းစာကြည့်တဲ့အစာအုပ်တစ်ခုပေါင်းစည်းဖွင့်နေတဲ့ပထမဆုံးအစိုးရပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုပါ
။ West End စာကြည့်တဲ့ Manager Kevin Osborne ပြောသွားတာပါဒီစာအုပ်သစ်ရဲ့ပထမချက်မှာစာကြည့်တဲ့ကိုဖွင့်ထားတာပါအရင်ကပြည်သူပိုင်စာကြည့်တဲ့ဟောင်းရှိတဲ့မြေပေါ်မှာအစာအုပ်သစ်တည်ဆောက်ဖို့ဒေသဆိုင်ရာအာဏာပိုင်တွေကခွင့်ပြုပေးခဲ့တာဖြစ်ပြီးတော့ဒီအစာအုပ်ထဲမှာနောက်ဆုံးပေါ်ခင်မီစာကြည့်တဲ့တဲ့တခုကိုစီမံကိန်းကန်တွေသူတွေကထည့်သွင်းတည်ဆောက်ပေးရတာဖြစ်ပါတယ်
Frankly that's great for a number of reasons
ဒါကတိတ်ကောင်းပါတယ်ဒီလိုပြောနိုင်တဲ့အကြောင်းအချက်တွေရှိပါတယ်အခွန်ဆောင်ပြည်သူတွေနဲ့မြို့တော်အတွက်သူတို့ဘာသာစောက်ရင်ဒေါ်လာတန်း20လောက်အကုန်ကျနိုင်တဲ့စာကြည့်ရတဲ့ခုကိုဘာမှတိတ်မကုန်လိုက်ပဲရလိုက်တာပါဒီအတွက်ကုန်မဲ့ငွေတွေကိုတခြားပြည်သူအကျိုးပြုလုပ်ငန်းတွေအတွက်သုံးနိုင်ပါတယ
် DC ပြည်သူပိုင်စာကြည့်ရိုက်တွေရဲ့အမှုဆောင်ညွှန်ကြားရေးမှူး Richard Reyes Gavilan ပြောသွားတာပါဒီစားဦးသစ်ကတော့စာကြည့်ရိုက်ဟောင်းနဲ့ဘာမှမတူတော့ပါဘူး။ဘေးမှာလဲကော်ဖီဆိုင်ရှိပါတယ်။စီမင်းစီကန်ဟောင်းတွေကိုဖဲပြီးအစားအသောက်တွေကိုခွင့်ပြုပေးထားတယ်လို့လက်ကင်ဖုန်းသုံးနိုင်ပြီးတော့စကားပြောလို့လည်းရပါတယ်
။ You can't come in with like a stereo but
stereo တန်ချာကြီးဖွင့်ပြီးဝင်လာလို့မရပါဘူး။ဒီနေရာမှာလူတွေစကားစမြည်ပြောအလုပ်တူလုပ်နေတာတွေ့နိုင်ပါတယ်။ရှူတူတူဆိုတာမျိုးလုပ်စရာမလိုပါဘူး။လူတွေချင်းချင်းကြားအပြန်အလှန်ထိတွေ့ဆက်ဆံမိဖွဲ့တာမျိုးကိုကျွန်တော်တို့ကအားပေးပါတယ်။တိတိကျကျစာဖတ်တဲ့နေရာတစ်ခုထဲပုံမှန်အများဆုံးနေရာတစ်ခုဖြစ်စေချင်ပါတယ်
။စာအုပ်ပေါင်း4000နဲ့ရုပ်သံမီဒီယာပစ္စည်းတွေကိုတုံးနိုင်တဲ့နေရာတွေပါပါတဲ့ဒီစာကြည့်တိုက်မှာကွန်ပျူတာအလုံး20ကျော်တက်ဆင်ပေးထားပြီးတော့အင်တာနက် Wi-Fi လည်းအလကားတုံးနိုင်ပါတယ်။
Our central mission is still about literacy and reading.
ကျွန်တော်ရဲ့အဓိကရည်ချက်ကတော့လူတွေစာဖတ်ရေးနဲ့စာတက်မြောက်ရေးပါဒီတွေ့စာအုပ်တင်နေတယ်မပြီးပါဘူးကွန်ပျူတာနဲ့နည်းပညာအတတ်ပညာတွေလည်းလိုအပ်ပါတယ
်စာကြည့်တဲ့သုံးခွင့်ကပ်ပြားရှိသူတိုင်းဒီမှာရှိတဲ့ 3D printer နဲ့အချုပ်ဆက်တွေကိုပါသုံးနိုင်ပါတယ်ဒီစီအစိုးရတာဝန်ရှိသူတွေကတော့အခုလိုစာကြည့်တဲ့တွေကိုဒေသခံတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့လူမှုအတိုင်းဝိုင်းစုဝေးရာနေရာတွေဖြစ်လာစေချင်ကြတာပါလူကြီးတွေအတွက်သင်တန်းတချို့ဖွင့်ပေးတာရှိသလိုကလေးငယ်တွေအတွက်ပုံမြင်ဖတ်လို့ကောင်းတဲ့နေရာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းဒီစီမှာရှိတဲ့စာကြည့်တဲ့တွေကနေစာအုပ်စာပေပစ္စည်းပေါင်း4000ကျော်ကိုငှားရမ်းတာဒါမှမဟုတ်အင်တာနက်ပေါ်ကနေဒေါင်းလုဒ်ကူးယူတာတွေရှိခဲ့ပါတယ်။စာကြည့်တဲ့တွေကိုနှစ်စဉ်လူပနေရောက်လာကြတယ်ခံမှန်းဖို့ခဲ့ပေမဲ့အခုလိုစာကြည့်တဲ့တွေကိုတော့လူတွေကပိုးပြီးသဘောကျလာနေကြတယ်လို့အစိုးရရာရှိတွေကပြောဆိုကြပါတယ်ရှင်။
Washington မြို့တော်ကပြည်သူပိုင်စာကြည့်တိုက်တွေကိုလှူရဲစုဝေးနိုင်တဲ့နေရာတွေဖြစ်လာအောင်ပြုပြင်မွမ်းမံနေတဲ့အကြောင်းမခင်ဖြူတွေကတင်ပြသွားတာပါရှင်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့burmese.voanews.com နဲ့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ15ရက်ကြာတာပြင်းနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ19 25 30နဲ့လိုင်းလမီတာ190တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကြံမာရေးဦးအောင်ခင်ရဲ့မြန်မာအရေးတုံသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြမှာပါ။ဒါဒီအပြင်ဒီကနေ့အစီအစဉ်ထဲမှာကြားဖို့ရှိတာကတော့
အခုဥပဒေမဲ့ထင်အမြင်အလုပ်နေတယ်အခုလောက်ကတချို့ကပြီးနေပြီဒါပေမဲ့အဲ့ဒါကိုဆက်ပြီးတော့မှနားလည်မှုနဲ့ဆက်တူးဆွတယ်တူးဆွတဲ့အခါကျတော့
မြမကြောင့်မြတ်ဥပဒေနဲ့ပတ်သက်တဲ့အမြင်တော်ထားတွေကိုတိုင်းရင်သတင်းလွှာမှာတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုနားဆင်ကြအောင်ပါဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာမိုက်ခရိုဘိုင်ယိုမလို့ခေါ်တဲ့လူခန္ဓာကိုအတွင်းကအထောက်အကူပြုတဲ့ပိုးမွှားစုအကြောင်းတင်ပြထားပါတယ်လူခန္ဓာကိုအတွင်းအထူးသဖြင့်အစာအိမ်နဲ့ဥလမ်းကြောင်းမှာနေထိုင်တဲ့လူကျန်းမာရေးအထောက်အကူပြုပိုးမွှားတွေကိုလူအများစုအနေနဲ့အမတ်တမဲ့ဖျက်ဆီးမိတာကြောင့်ယောဂါတွေခံစားရနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။အထက်ကဦးကျောင်းလမ်းမကြီးမှာရှိတဲ့ဦးမကြီးမှာနေထိုင်နေတဲ့ဒီကျန်းမာရေးကိုအထောက်အကူပြုတဲ့ပိုးမွှားတွေဘလို့ကြောင့်ပျက်စီးဆုံးရှုံးရပြီးတော့ဘလို့ယောဂါတွေအထက်ဖြစ်နိုင်တာမို့ဘလို့ထိမ့်သိမ်းကာကွယ်တင်ပါတယ်လဲ။ဒီအကြောင်းအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမင်းမြန်တင်ပြထားပါတယ်ရှင်။
โอเคตมารอจีดร.มินซูครับเราတို့ဒီ microbiome လို့ခေါ်တဲ့ဒီလူရဲ့ဦးထဲမှာပေါ့เนาะကျန်းမာရေးအတွက်အထောက်အကူပြုတဲ့ပိုးမွှားလေးတွေကြောင့်ဒီနေ့ပြောမှာပါဆရာကြီးအဲ့ဒီခါကျတော့ဒီ microbiome ပိုးလေးတွေကခန္ဓာကိုယ်ထဲမှာဘယ်လိုသဘောတဘာဝရှိလဲဆရာ
သူကခန္ဓာကိုယ်ထဲမှာအထူးသဖြင့်တော့အစာအိမ်နဲ့ဥလမ်းကြောင်းပေါ့ဥလမ်းကြောင်းမှာတော့အဓိကပါဥမာကြီးမှာပေါ့အဲ့မှာဆိုလို့ရှိရင် microbiome ဆိုတာကတော့လူနဲ့လူအထောက်အကူပြုမဲ့ပိုးမွှားလေးတွေပေါ့အဲ့မှာဆိုလို့ရှိရင်အဓိကတော့ bacteria ၊ဆန္ဒလည်းရှိပါတယ်ဟို fungus တို့ virus တို့အဓိကတော့ bacteria အဲ့ bacteria တွေနေတဲ့ပေါင်းချင်းတွေကို microbiome လို့ခေါ်တာဖြစ်ပါတယ်အဲ့တော့ဒီမွေးကမွေးကစားကလေးမှာဆိုရင်သူ့ရဲ့ဥကဒါ bacteria ပိုးမှာအပါဝင်နေတော့မိဖွာလာဒါမျိုးလည်းပဲသူကအစာတောက်စားတာနေစပြီးတဲ့အခါကျလို့ရှိရင်အဲ့ဒီဥထဲမှာပတိယပိုးလေးတွေပေါက်ဖွာလာကြတယ်အဲ့ဒီပတိယပိုးလေးတွေဟာလူရောဂါဖြစ်စီတာမဟုတ်ဘဲနဲ့လူနဲ့ဆင်ပါလို့ဆက်ကြောက်တာပေါ့အတူတကွရှင်သွေးတွေထိုင်ပြီးတဲ့အခါကျရင်သူကလည်းသူ့ရှင်သွေးမှုကိုထောက်ကူပြုတယ်သူကလည်းပဲလူရဲ့ metabolism ကိုခေါ်တဲ့ဇီဝဖြစ်စဉ်တွေကိုထောက်ကူပြုတယ်အဲ့ဒီလူအကျိုးပြုတဲ့ပတိယတွေပိုးတွေရှိတဲ့ပေါင်းချင်မိုက်ခရိုဘိုင်းလို့ခေါ်တာဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးဒီမိုက်ခရိုဘိုင်းအုံးတွေကလူနဲ့ဒီအပြန်အလှန်ပေါ့နော်ဟိုတူကိုတူအထောက်အကူပြုနေတဲ့သဘောရှိတာပါဆရာကြီးအဲ့တော့ဒီမိုက်ခရိုဘိုင်းအုံးလေးတွေကဘယ်လိုအနေထားမှာရော့ကျသွားနိုင်လဲပျက်စီးသွားနိုင်လဲဆရာကြီ
းဘယ်လိုခံမျိုးမှာပျက်စီးသွားနိုင်လဲဆိုလို့ရှိရင်တော့အဓိကတော့သူ့ကိုရှင်သန်မှုမဖြစ်စေတဲ့အနေထားမျိုးပေါ့ဥပမာဖြင့်အန်တီဘိုတစ်လို့ခေါ်တဲ့ပဋိသီဝဖြစ်ပြီးတောက်လိုက်တဲ့အခါကျရင်ဒီသူ့ကိုအနေဖြစ်စေတဲ့ဥပမာလေးတွေသိစေလို့ပဲလူအကျိုးကြီးတဲ့ပုံမှားတွေလည်းလိုက်ပြီးတော့ပြေးသွားနိုင်မှာဒါတစ်ချက်ပေါ့ဒုတိယချက်ကကျတော့သူ့ရဲ့ရှင်သန်မှုကိုထောက်ကူပြုတဲ့ prebiotic လို့ခေါ်တဲ့အစာအဟာရတွေအဲ့ဒါတွေအဓိကအဖြစ်တော့ဖြည်းဖြည်းနဲ့ fiber တွေတက်တယ်မှာပါလိမ့်ရှိပါအဲ့တော့အတီးရဲ့အတီးနဲ့စားတာဒီနေတဲ့လူတွေမှာဆိုလို့ရှိရင်လည်းဒီဥထဲမှာရှိတဲ့လူအကျိုးကြီးတဲ့ပုံမှားတွေရှင်သန်မှုကိုထိခိုက်စေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီ microbiome ဆိုတာနော်ပိုးမွှားလေးတွေနေသွားလို့ရှိရင်ဘလို့ယောဂါမျိုးတွေဖြစ်ဖို့အလားအလာများလဲဆရာအန်ဒီရရှိလဲပေါ့နော
်အဓိကတော့တရားလိရှိတာကတော့အဲ့ဒီလိုပေါ့ antibiotics induced colitis လို့ခေါ်တာပေါ့ဆရာအကြောင်းမျိုးကြောင့်ပတိစီဟာတွေတောက်တယ်ဆိုလို့ရှိရင်ဒီလိုကြောင့်ကြီးတဲ့ပတိစီဟာတွေဟိုကနေတော့ဖြစ်ပြီးပါတယ်အခါကျလို့ရှိရင်ကိုယ်တော့ပဲပတိစီဟာတွေကိုခံနိုင်ရှိပြီးတော့လူအနေဖြစ်စေတဲ့ပတိစီဟာဒီပမာဏအများပြလာအဲ့ဒီတိကျအကျဉ်းပြတော့ clostridium difficile လို့ခေါ်ရပါတော့အဲ့ clostridium difficile ညလာတဲ့အခါကျရင်ဥကရောင်လာမယ်ပြီးတဲ့အခါကျလို့ရှိရင်ဥကရောင်တဲ့အခါကျလို့ရှိရင်ဒီမှာဝင်းထဲမှာ ပြပါတာလို့လည်းဖြစ်တတ်တယ်ပြီးလို့ရှိရင်ဒီထဲကြောင့်လည်းခါကျဟိုပိတ်တတ်တယ်ပြီးတော့အဲ့ procession တစ်ခါတော့ပေါ်ရပေါ်ပါပြီးတဲ့အုပ်လေးခါကျလို့ရှိရင်ဟိုစက်ပစ္စည်းတို့ကိုပြည့်စစ်တဲ့ဒီခါမျိုးလေးဖြစ်တတ်တယ
်ဟုတ်ကဲ့ဆရာ
ဒါတော့အပြင်းထန်ဆုံးကိုပြောတာပေါ့နော်ဒါမျိုးလည်းပဲတချို့ဒီလိုပြောဒီဘာဒီတော်တယ်မဟုတ်ဖဲနဲ့အကြောင်းမျိုးကြောင့်ခုနကလည်းပါအစာနည်းတဲ့လူတွေဒီနည်းနဲ့အစာနည်းတဲ့လူတွေမှာဆိုလို့ရှိရင်တော့အဲ့ဒီလူကျွတ်တဲ့ပတ္တိယလေးတွေနေပါလို့ရှိရင်အဲ့လိုလူတွေမှာ irritable bowel syndrome လို့ခေါ်တဲ့ဒီဥရေလုံးဆောင်တာကြီးထိခိုက်စေတဲ့နေသားမျိုးတွေဖြစ်တတ်တယ်နောက်ပြီးတဲ့အခါကျတော့စီးကျူတို့ဒါပေမဲ့တချို့ကင်ဆာတွေအဲ့လိုမျိုးဖြစ်တတ်တယ်လို့လည်းသတိထားပြုလုပ်ထားရလို့ရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့ဒ
ီအဲ့ကပေါ်ပေါ်ပေါ်နော်ဒီဒီကြည့်ရင်ဖြစ်တာလို့ပြည်ကအစားစားလို့ရှိရင်အစားနဲ့မတည့်တာလို့ဖြစ်တယ်လို့ဆို
ဟုတ်ကဲ့ဆရာအဲ့တော့ဒီဝင်းနဲ့အဓိကပတ်သက်တဲ့ယောဂါတွေဖြစ်တာပေါ့ဆရာနော်အဲ့ဒါအပြင်ဆရာကြီးတခြားရောစုံရတဲ့အနေထားတွေရောရှိသေးလားဆရာဒီမိုက်ခရိုဘိုင်းယမ်စင်နည်းသွားလို့ရှင်ပေါ့နော်
အဲ့တော့ဒီလူအကျိုးပြုတဲ့ပတိရိယာကြီးဟာဘာလို့အထောက်အပံ့လဲဆိုရင်ဒီကိုခန္ဓာထဲမှာဖားတဲ့အစာတွေကနေပြီးတော့ဗီတာမင် K တို့ဗီတာမင် B12 တို့ကိုအဲ့ပုံမှန်ကထွက်လို့ပြေလို့ဆိုပါဆိုတဲ့အခါကျတော့အဲ့ပုံမှန်လေးကြီးမရှိတော့ဘူးဆိုလို့ရှိရင်ဗီတာမင် K တလို့မှုရပါတယ်ဆိုရင်ဗီတာမင် K ကသွားပြီးခဲတဲ့နေရာမှာထောက်ကူပြုအခါကျလို့ရှိရင်တော့ဒဏ္ဍာရီပါပြီးဖြစ်တဲ့အခါကျရင်ဒီမဲ့ဒိတ်တာမျိုးဖြစ်နိုင်တယ်လို့ဆိုတာပေါ့တော့ဗီတာမင် B12 ထွက်တဲ့နေရာမှာလည်းပဲသွားထောက်ပြီးလေကဗီတာမင် B12 ကအဲ့အကောင်လေးကြီးမရှိတော့ဘူးဆိုရင်ထုတ်မှုခဲ့တဲ့ဆိုရင်တော့ဒီကလိုပြတဲ့နည်းမျိုးလို့ခေါ်တယ်သူရနေတဲ့ကြောက်ပါဖြစ်တယ
်ဟုတ်ကဲ့ဆရာကြီးဒီ microbiome ပိုးတွေကတော့ဥထဲမှာဒီလူရဲ့ကျန်းမာရေးကိုထောက်ကူပြုတာဖြစ်တဲ့အတွက်ဒီဆရာကနပြောတဲ့ prebiotics ပေါ့ဆရာနော်ဒီဟင်းသီးဟင်းရဲ့အသီးအနှံတွေ fiber တွေအဲအဲ့ဒါတွေနဲ့ပတ်သက်လို့ဆရာကြီးအသေးစိတ်လေးဘာတွေကိုအထူးကစားပေးတယ်လဲဒါတွေစားတာနည်းရင်ခုနက microbiomes ကရှင်သန်မှုလျော့သွားနိုင်တာ哦အဲ့တော့ဘလို့ဟာမျိုးတွေကိုအထူးကပေါ့နော်အသေးစိတ်ပိုးစားတယ်လဲဆိုတာကိုအကြံပေးလို့ရမှာဆရာ
တော်တော့ဟင်းသီးဟင်းရဲ့အသီးတွေကိုဆိုတာပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်တော့သူသူကြီးတော်ရရတော့ကျွတ်တုံဖြူလို့ကျွတ်တုံမီလို့ပြန်မပြောသည်တော့ကျုံစမ်းမို့တဏ္ဍာမျိုးတွေဒီကကတော့ဒီပတိယတော့ဦးနေပေါ့ဖောက်ထားတဲ့နှုတ်အချင်းလုခတဲ့အပြင်းတွေပေါ့ဒါကကင်းချီတို
့ဟုတ်ကဲ့ဒီမုံညင်းချင်ပါဆရာနော်
ဆက်ပါတယ်မဟုတ်အဲ့လိုစားတဲ့အခါကျလို့ရှင်တော့ဒီလူအချင်းကြီးတဲ့ပတိယလေးတွေစဉ်းစားမှုရှိပါ
ဟုတ်ကဲ့ဆရာရင်အခုလိုဒီအစားအသောက်စားပေးတာပြင်ပေါ့နော်တကယ်လို့များ microbiome စေဒီနည်းသွားတယ်ဆိုတော့အထောက်ထားတယ်ရှိရင်ပြန်ဖြည့်ပေးနိုင်တဲ့အနေထားရောကုသမှုရောရှိလားဆရာ
ကုသမှုတွေနည်းနည်းတော့သုတေသနလုပ်ဆိုင်ပဲရှိပါသေးတယ်ဒါမှမဟုတ်လည်းအခုသုတေသနပြည့်ထဲကနေပြီးတော့ကျွန်တော်တို့လက်ခံထားတဲ့ဟာတွေကတစ်ချက်ကဥပမာဖြင့်ဝင်သွားတယ်ဝင်သွားတဲ့အခါကျလို့ရှိရင်အခုလို probiotic လို့ခေါ်တယ်ပေါ့နော်သူတက်ဆလက်တွေပါတယ် bioflow မှာတက်လိုက်အဲ့ bioflow မှာပါလဲဆိုတော့ကတော့ပစ္စလကိုလူအကျိုးကြီးတဲ့ပတိရရတာအဲ့လိုချက်လိုက်တဲ့အခါကျလို့ရှင်သူတို့ကဒီယောဂဖြစ်စီတဲ့ဝင်းရှောစီတဲ့ပုံမှန်ကြီးအစားအစာတွေကိုတွန်းနေပေါ့လူပြီးတော့စားလိုက်စားလိုက်တဲ့အခါကျတော့ဝင်းယောဂကတတစီတယ်လို့ဆိုတယ်ဒါကြောင့်မို့အခုလောစေကျွန်တော်လက်ခံထားတဲ့ကုသမှုထုံမှာဒီလိုဝင်းသွားတဲ့အခါမျိုးမှာဆိုလို့ရှင်ဘယ်လို flow ကိုပြီးတယ်ဒါကတော့လက်ခံထားတဲ့ဟာမျိုးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
microbiome လို့ခေါ်တဲ့အစာအိမ်နဲ့ဥလမ်းကြောင်မှာနေထိုင်တဲ့လူကြံမာရေးအထောက်အကူပြုပုံမော်ရဲအကြောင်းကိုဝင်းမင်းကအထွေထွေဆေးကုသမှုသမတော်ကြီးဒေါက်တာမင်းစိုးဦးကိုမင်းမြန်တင်ပြသွားတာပါ VOA မြန်မာပိုင်းကနေကြာရပင်းနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဥအောင်ခင်းရဲ့မြန်မာအရေးသုံးသပ်ချက်ပါလာမယ့် April 3လကနေ September လကုန်အထိဖြစ်တဲ့2018-2019ဘဏ္ဍာနှစ်ပထမ6လပိုင်းအတွက် NLD အစိုးရကအမျိုးသားစီမံကိန်းဥပဒေမူကြမ်းကိုထုတ်ပြန်ထားပါတယ်ဒီအကြောင်းဥအောင်ခင်းကသုံးသပ်ပြီးတော့ကိုညာဝဲအောင်နဲ့အတူတင်ပြထားပါတယ်ရှင်
မြန်မာစီးပွားရေးတိုးတက်မှုနှေးခွေးနေတာနဲ့ပတ်သက်ပြီးပြည်တွင်းမှာမချေမနှက်ဖြစ်နေကြပေမဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ကတော့ဒီလကုန်မှာပြီးဆုံးမဲ့ဗန္ဒယနှစ်မှာစီးပွားရေး800,000,000,000နီးပါးတိုးတက်လာမယ်လို့ကမ္မန်းထားပါတယ်။လေယာထွက်ကုန်တွေဈေးကောင်းလာရရဲ့အထည်ချုပ်လုပ်ငန်းကိုကုန်ထုတ်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတိုးပွားလာရရဲ့ကြောင့်စီးပွားရေးတိုးတက်လာမယ်လို့ဆိုပါတယ်။ အခြားအရှာနိုင်ငံတွေနဲ့ရှင်လိုက်ရင်မြန်မာပြည်မှာအလုံသမားကတက်တန်နေတာသေးတာကိုအခွင့်အောင်းယူပြီးကုန်တုတ်လုပ်မှုတိုးပွားအောင်လုပ်ရမယ်လို့ဆိုပါတယ် NLD အစိုးရကလည်းရှေ့လဇန်းကနေစက်တင်ဘာလကုန်အထိဖြစ်တဲ့6လအမျိုးသားစီမံကိန်းဥပဒေကိုဇန်နဝါရီလကပြဋ္ဌာန်းပါတယ်6လစီမံကိန်းရွေချက်ကစုစုပေါင်းပြည်တွင်းထုတ်လုပ်မှုနဲ့ဝန်ဆောင်မှုကို2017ဘန်တာနှစ်ဈေးနှုန်းအရခုနှစ်ဒသမ2ရာခိုင်နှုန်းတိုးတက်ဖို့ဖြစ်တယ်လို့ဆိုပါတယ်2017ဘန်တာနှစ်ရဲ့ GDP ရဲ့2ရာခိုင်နှုန်းကျော်တိုးပွားမယ်လို့ခန့်မှန်းတဲ့သဘောဖြစ်ပါတယ်လွန်ခဲ့တဲ့ဘန်တာနှစ်ပထမ6လပိုင်းနဲ့စာရင်စီးပွားရေးကဏ္ဍအလုံးနဲ့တိုင်းနယ်ပြည်နယ်အလုံးမှာအနည်းနဲ့အများတိုးတက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်
တတော်တန်းကားအပါဝင်လေယာကန္တာကြီးမှာမနစ်ကတိုးတက်မှုနှုန်း100ရာခိုင်နှုန်းတောင်မရှိခဲ့ပေမဲ့ဒီနှစ်မှာ 3.5 ရာခိုင်နှုန်းအထိတိုးတက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်လေယာလုပ်ငန်းနဲ့အတံမွေးဝမ်းကြောင်းနဲ့မိသားစု5သန်းနီးပါးရှိတာမို့ဒီကန္တာတိုးတက်လာမယ်ဆိုရင်ကြီးလက်လူနေမှုဘဝကိုအများကြီးအထောက်အကူပြုနိုင်ပါတယ်စက်မှုလက်မှုစွမ်းအင်ဆောက်လုပ်ရေးဆက်သွယ်ရေးငွေရေးကြေးရေးစတဲ့ကန္တာအသီးသီးမှာ900ခိုင်နှုန်းကျော်တိုးပွားလိမ့်မယ်လို့မျှော်မှန်းထားပါတယ်။ပို့ဆောင်ရေးနဲ့ကုန်သွယ်ရေးမှာတော့900ခိုင်နှုန်းကျော်တိုးတက်မယ်လို့ဆိုပါတယ်။သိစစ်တာအားကဏ္ဍမှာ700ခိုင်နှုန်းတိုးပွားဖို့ဦးတည်ထားတာမို့အများဆုံးဖြစ်နေပါတယ်။တည်တော်ကဏ္ဍမှာတော့ထုတ်လုပ်မှု3400ခိုင်နှုန်းလျှော့ချဖို့စီစဉ်ထားပါတယ
်။လူမှုစီးပွားရေးအခြေအနေမြင့်တင်ဖို့ကြိုးစားရမှာတာဝန်အပြည့်အဝထမ်းဆောင်နိုင်တဲ့အစိုးရရှိဖို့လိုပါတယ်။နောက်ပြီးတော့ကောင်းရောင်းကောင်းဝယ်လုပ်နိုင်မှုတရားဥပဒေစိုးမိုးမှုအဂတိနေပါမှုသတင်းလွတ်လပ်မှုနိုင်ငံသားတွေပညာရေးမြင့်မားမှုစတာတွေလိုအပ်တယ်လို့မနစ်ကထုတ်ဝေတဲ့ positive peace report မှာဖော်ပြပါတယ်ဒီလိုအပ်ချက်တွေရှိတဲ့အတိုင်းအတာကိုလိုက်ပြီး163နိုင်ငံကို Institute of Economics and Peace ကအကဲဖြတ်ရမှာမြန်မာကအဆင့်136မှာရောက်ရှိနေပါတယ်အာဆီယံနိုင်ငံဆယ်နိုင်ငံမှာမြန်မာဟာတိုးတက်ဖွံ့ဖြိုးမှုအလားအလာအနည်းဆုံးဖြစ်နေပါတယ်မြန်မာအင်းနီးကျွန်းတွေဖြစ်တဲ့ကမ္ဘောဒီးယားဘင်္ဂလားဒေ့ရှ်နဲ့လာအိုဟာမြန်မာတဲ့သားနေတာတွေ့ရပါတယ်စင်ကာပူနဲ့မလေးရှားကတော့အပေါ်ပိုင်းမှာရှိနေပါတယ
် NLD အရင်သားအစိုးရရဲ့6လစီမံကိန်းအောင်မြင်မှုအတွက်အစိုးရတာဝန်တွေကိုအပြည့်အဝထမ်းဆောင်နိုင်သလားဆိုတာကိုပထမဆုံးစမ်းစစ်ဖို့လိုပါတယ်မြန်မာအစိုးရဟာစစ်အစိုးရနဲ့အရသာအစိုးရကိုပူးတွဲထားတဲ့ညွန်ပေါင်းအစိုးရလို့ဖြစ်နေပါတယ်။အရေးကြီးတဲ့ဌာနတွေဖြစ်တဲ့ပြည်ထရေးကာကွယ်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေဟာစစ်တပ်ရဲ့ပိုင်နယ်ထဲမှာဖြစ်တဲ့အတွက် NLD အစိုးရဩဇာမလွှမ်းမိုးနိုင်တဲ့အစိုးရဌာနတွေဖြစ်နေပါတယ်။ NLD ကြီးစိုးတဲ့လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေကိုပြည်ထရေးဝန်ကြီးဌာနကအကောင့်ထဲမဖော်ဘူးဆိုရင် NLD အစိုးရဘာမှမတတ်နိုင်ပါဘူး။အကောင့်ထဲမပေါ်နိုင်တဲ့ဥပဒေဟာအသုံးမကျတဲ့ဥပဒေဖြစ်ပါတယ် NLD အကြံပေးရှိနေဥကိုနီလုံးကြံတက်ပြတ်ခံရတဲ့အမှုကိုပြည်ထရေးဌာနကဝေးလေကြောင်ပတ်လှုပ်ထားတာတစ်နှစ်ကျော်လာပါပြီ
ဒေါ်စားစုကြည်ခေါင်းဆောင်နဲ့ NLD ပါတီရွေးကောက်ပွဲမှာအနိုင်ရပြီးအစိုးရဖွဲ့တဲ့အခါမှာပြည်တွင်းပြည်ပကအကြီးအကျယ်မျှော်လင့်ခဲ့ကြပါတယ်ဒါပေမဲ့ရတအစိုးရမှန်သမျှကိုတာဝန်အပြည့်အဝမထမ်းဆောင်နိုင်အောင်အခြေခံဥပဒေကချုပ်ချယ်ကန့်သတ်ထားတာကိုတော့မေ့နေကြပုံရပါတယ်။တာဝန်ဝတရားကိုအပြည့်အဝမထမ်းဆောင်နိုင်တဲ့အစိုးရကိုမတန်ဆွမ်းတဲ့အစိုးရ lame duck government လို့နိုင်ငံခြားမှာခေါ်လို့ရှိပါတယ်။အစိုးရကငြိမ်းချမ်းရေးဆွေးနွေးပွဲလုပ်နေတော့အစိုးရတပ်ကထိုးစစ်ဆင်းနေတာကိုဦးသိန်းစင်ခေတ်ကလည်းဘာမှမတတ်နိုင်ပါဘူး။ဝန်ကြီးဌာနလက်အောက်ခံစီးပွားရေးလုပ်ငန်းကရတဲ့ငွေတွေကိုအသာအကောင့်ဆိုပြီးတီးဆန်သရင်လုပ်ပြီးအစိုးရဘတ်ဂျက်ထဲမှာမထည့်တဲ့အကျင့်ဟာဦးသိန်းစိန်အစိုးရလက်ထက်2023ဘန်ဒာနှစ်ကတည်းကရှိခဲ့တာပါမလို့အပ်တဲ့တီးဆန်သရင်3000ကျော်ကိုပိတ်ပင်လိုက်ပြီးမြေ6000ကျော်ဆက်လက်တည်ရှိနေစေဖြစ်ပါတယ်ဒီတီးဆန်သရင်တွေကိုနိုင်ငံတော်ဘန်ဒာထဲထည့်ဖို့ပြည်သူ့လွှတ်တော်ကမနစ်ကဆုံးဖြတ်ပါတယ်ဝန်ကြီးဌာနတို့ရဲ့တီးဆန်ငွေစည်းရင်းကိုတဖြည်းဖြည်းလျှော့ချမယ်လို့စီမံကိန်းနဲ့ဘန်ဒာရေးဝန်ကြီးဦးကျော်ဝင်းကပြောဆိုထားပေမဲ့အကောင့်ထဲမပေါ်သေးဘူးလို့နိုဝင်ဘာ26ရက်နေ့ထုတ် 11 News မှာဖော်ပြထားပါတယ်ခင်ဗျာ
။ဝ
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့ကြားတာပြင်းနဲ့ညဖက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာကဏ္ဍပါ PNI ဒေါ်သားတွေကတင်ဆက်ထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မုံပြည်သက်ပါတီလူထုတွေ့ဆုံပွဲကျင်းပရေးမှာနိုင်နိုင်အဆင်ပြေခဲ့ပြီလို့ငင်းချင်းကော်မရှင်ဘက်ကပြောပေမဲ့မုံပြည်သက်ပါတီဘက်ကတရားဝင်အကြောင်းကြားလာတာမရှိသေးပါဘူးTNL တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်တူမျိုးပေါ်ကိုစစ်ဘေးရှောင်400ကျော်တင်းရှောင်ရောက်ရှိနေတယ်ဆိုတာနဲ့မုံပြည်သက်ပါတီနဲ့မုံအမျိုးသားကိုစားပြုပါတီပေါ်ထွန်ရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့တို့တွဲဆောင်ဆွေးနွေးတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီကနေလူထုတွေ့ဆုံပွဲကျင်းပရေးမှာတမတော်ကလူဦးရေကန့်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးအစဉ်ပြေအောင်ညှိနှိုင်းပေးလိုက်ပြီးလို့ငင်းချမ်းရေးကော်မရှင်အတွင်းရေးမှူးဦးခင်စောဦးကနိုင်ငံပိုင်သတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ဒါပေမဲ့လူထုတွေ့ဆုံပွဲကိစ္စအစဉ်ပြေသွားပြီးဆိုတဲ့အကြောင်းကိုအစိုးရကနေတရားဝင်အကြောင်းကြားတာမရှိသေးဘူးလို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကဆိုပါတယ်မွန်ပြည်သက်ပါတီဗဟိုကော်မတီဝင်နိုင်အောင်မငဲအနေနဲ့ကတော့အစိုးရကနေတရားဝင်စာမထွက်ရင်တပ်မတော်နဲ့ပြည်ထနာဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်။မွန်ပြည်သက်ပါတီဟာမတရားအသင်ဆက်သွယ်မှုပုံမှန်ဆက်ခွန်မြင်းဆောင်တက်ကနေပယ်ဖျက်ခံထားရပြီးအကြမ်းဖက်အဖွဲ့အစည်းမဟုတ်တော့တဲ့အတွက်မိမိတို့တပ်တည်နေရာမှာလူထုတွေ့ဆုံပွဲလုပ်ခွင့်ရှိတယ်လို့တပ် area ပြင်ပမှာလုပ်မယ်ဆိုရင်တော့ကွင်ပြုတ်ချက်လိုအပ်မှာဖြစ်တယ်လို့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရေးမှူးဖက်ဝင်မင်းစရာဦးကပြောပါတယ်ပြီးခဲ့တဲ့မတ်လဒုတိယပတ်မှာမွန်ပြည်သက်ပါတီကနေလူထုတွေ့ဆုံပွဲလှုပ်ဆောင်ဖို့စီစဉ်ရမှာအရှိတောင်တိုင်းစစ်ဌာနချုပ်ကနေလူဦးရေ30ထက်မပိုစေဖို့အတိပေးပြောကြားလာတဲ့အတွက်တွေ့ဆုံပွဲအစီအစဉ်တွေရပ်ဆိုင်ထားရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်ထဲမှာတန်းပလောင်တီအန်အလီတပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS တို့ကြားတိုက်ပွဲဖြစ်ပွားနေတာကြောင့်နံမတူမြို့ပေါ်ကိုရောက်ရှိလာတဲ့စစ်ဘေးရှောင်400ကျော်ဟာနေရမပြောင်းနိုင်သေးပဲရှိနေပါတယ်။တီအန်အလီတပ်ဖွဲ့နဲ့ RCSS တို့ဟာပြီးခဲ့တဲ့မတ်လ10ရက်နေ့ကတည်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ။လက်ရှိမှာတော့နံမတူမြို့နယ်၄မိုင်လောက်ဝေးတဲ့မန်ဆန်ဘုံကြီးကျောင်းမှာရှင်ပြုတ်ပွဲကျင်းပဖို့စီစဉ်နေတာကြောင့်စစ်ဘေးရှောင်300လောက်ကိုနံမရူမြို့ပို့ဖယုံချောင်းကိုပြောင်းရွှေ့ထားတယ်လို့စစ်ဘေးရှောင်ကူညီရေးကော်မတီဆိုင်းပန်းညာကပြောပါတယ်။လက်ရှိအချိန်ထိ TNL တပ်ဖွဲ့နဲ့ RCSS တို့ကြားစစ်ရေးသိမ်းမှတ်မှုတွေရှိနေတဲ့ကြောင့်စစ်ဘေးရှောင်တွေဟာနေရမပြောင်းရဲကြသေးဘူးလို့လည်းဆိုင်းပန်းညာကပြောပါတယ်။နံမရူမြို့နယ်မှာတမကကြောင်းမဲနဲ့နန်းဆန်ကြားမှာလည်းနှူးနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ TNL ပြန်ကြားရေးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်။
မင်္ဂလာဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းနယ်ရွာတော်ခရိုင်ကရခိုင်မျိုးနွယ်စုဝင်အိမ်ထောင်စု50ကျော်မိသားစုဝင်166ဦးတို့ဟာမကြသေးမီရက်ပိုင်းအတွင်းကရခိုင်ပြည်နယ်မောင်တော်မြို့နယ်မှာလာရောက်ခိုလုံခဲ့ကြပါတယ်။သူတို့တွေဟာမတ်လ5ရက်နေ့နဲ့6ရက်နေ့တွင်မှရခိုင်ပြည်နယ်မောင်တော်မြို့နယ်အောင်တပြည်သူ့ပန္နကမြို့တိုင်းနာရွာနဲ့တစ်သုံးနာခွဆုံကြီးရွာတွေမှာလာရောက်ခိုလုံခဲ့ကြတာပါ။အခုပြောင်းရွှေ့လာသူတွေကိုပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ခမောင်းစိတ်ရွာအခြေစိုက်ပြူဟာမှုနဲ့အနောက်ဖက်နယ်စပ်ဒေသပြန်လည်ထူထောင်ရေးအထောက်အကူပြုကော်မတီ CRR တို့ကဆန်နဲ့အစားအသောက်တွေရယူကူညီထားတယ်လို့အကူအညီပေးနေသူတဦးဖြစ်တဲ့ဒေသခံကိုကျော်ဝင်းကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းဒေသရွာတော်ခရိုင်ခခရာဆိုရီနဲ့ရင်ဂါမာဒီခရိုင်တွေမှာအလောက်ကန်ရှားပါပြီးစစ်ဝတ်နေရအခက်ခဲကြောင့်အရင်ကလည်းမြန်မာနိုင်ငံဘက်ကမိသားစုအလိုက်ပြောင်းရွှေ့မှုရှိခဲ့ပါတယ်
တိုင်းဒေသလက်နက်ကဖွဲ့နှပွဲဖြစ်တဲ့မုံမြင့်တပါတီနဲ့ကရင်မျိုးရာစီယုံ KNU တို့ပဋိပက္ခတွေကိုဖြေရှင်းဖို့ဖျားသုံးစုမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်မလ23ရက်နေ့ကတွေ့ဆုံမှုတွင်နှစ်ဖက်စည်းရေးအရှိန်ရှင်းချဖို့နဲ့အောက်ခြေစိတ်ကိုပြန်လည်ချပြဖို့နှစ်ဖက်ကိုယ်စားလှယ်ခေါင်းဆောင်တွေသဘောတူညီခဲ့ရတယ်လို့မုံမြင့်တပါတီသဘောခရံဥက္ကဋ္ဌနိုင်ညာသွန်းကပြောပါတယ် ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့တုန်းကမွန်ပြည်ပါတီဗဟုဝန်ကျင်ဒေသရေးချောင်းပြဘက်မှာတိုက်ခုတ်လုပ်နေတဲ့ KNU တပ်မ6လက်အောက်ခံတိုင်းရင်း16တပ်ဖွဲ့နဲ့မွန်ပြည်ပါတီဗဟုလုံခြုံရေးတပ်ဖွဲ့တို့အကြားစီရေးထိဆွဲမှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံပိုင်းမှာတနင်္လာရီတိုင်းရေပြူမြို့နယ်အလဲစခန်းကျေးရွာရှိဘက်မှာပြစ်ကတ်မှုတွေဖြစ်ပွားခဲ့ပါတယ်အခုလိုနှစ်ဖက်တွေ့ဆုံဆွေးနွေးဖြေရှားတာဟာကောင်းမွန်ကြောင်း KNU ဝင်းရင်းမြို့နယ်ဥက္ကဋ္ဌစောမောင်ရွှေကပြောပါတယ်
။ကယားပြည်နယ်မှာတပ်မတော်ကနေတင်းစီးထားတဲ့မြေဧကနေရာကျော်ကိုတက်ဆိုင်ရာတောင်တူရေစီပြန်လည်ဆွတ်လွတ်ခဲ့ပါတယ်။လွယ်ကော်မြို့အခြေဆိုင်အမှတ်150ချဲလင်တက်ရင်ကမြေဧက194နဲ့အမှတ်ခွန်တပ်မတော်စစ်ဆေးရုံက15ဧကစုစုပေါင်း219ဧကကိုပြန်လည်စစ်ဆေးရေးကော်မတီရဲ့2019ခုနှစ်ဩဂတ်လ16ရက်နေ့နဲ့ဆွဲပါစာအမှတ်နဲ့နိုင်ငံတော်စီမံခန့်ခွဲပိုင်ခွင့်ရှိတဲ့မြေအဖြစ်သတ်မှတ်ပြီးပြန်လည်ဆွတ်လွတ်ခဲ့တာပါ။ကော်မတီအစစ်စစ်ကတရားစစ်ဆေးပြီးပြန်လည်ဆွတ်လွတ်ခဲ့တာဖြစ်တယ်လို့ကယားပြည်နယ်ဝန်ကြီးချုပ်ဦးအယ်ဖောင်းရှိုကပြောပါရယ်ပြန်လည်ဆွတ်လွတ်မြေတွေကိုတက်ဆိုင်ရာတောင်လူတွေစီယာယီလောက်ပိုင်ခွင့်ပုံစံသုံးထုတ်ပေးခြင်းနဲ့မြေယထာဘူဒာယုံမြေအတွင်းမှာပါတဲ့တောင်တူတွေကိုတော့ရော်ကျင်းငွေပေးအပ်တဲ့အခမ်းအနားကိုမတ်လ17ရက်နေ့ကလွယ်ကော်မြုပ်ပြည်နယ်ခမ်းမမှာကျင်းပပြုလုပ်ခဲ့ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မကြသေးခင်က NG ရဲ့အပြည့်ရဲ့လက်မှတ်ရေးထိုးခဲ့တဲ့မွန်ပြည်သက်ပါတီနဲ့မြို့သားကိုစားပြုပါတီပေါ်ထွန်းရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့ထိမ့်သိမ့်ကြီးကြပ်တဲ့19ကော်မတီတို့တွဲဆုံဆွေးနွေးခဲ့ကြပါရယ်မြို့သားကိုစားပြုပါတီပေါ်ထွန်းရေးအတွက်ပူးပေါင်းဆောင်ရွက်ရမယ့်အခြေအနေကိုဆွေးနွေးခဲ့တယ်လို့22ဦးအဖွဲ့တာဝန်ရှိသူတွေကပြောပါရယ်ဒီဆွေးနွေးချက်တွေကိုပါတီအတွင်းပြန်လည်ဆွေးနွေးသွားမယ်လို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါရယ်မြင်းစနိုင်းကနေစူးစီးတင်ဆက်ထားပါရယ်
မော်မျိုးသားကိုစားပြုပါတီတခုဖွဲ့စည်းပေါ်ဆောင်နိုင်ဖို့အတွက်ဇူပါပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့ထိမ့်သိမ့်ကြီးကြပ်တဲ့19ဦးကော်မတီနဲ့မွန်ပြည်သက်ပါတီထိပ်ပိုင်းကောင်းဆောင်တို့ဟာမတ်လ12ရက်နေ့ကမော်လမြိုင်မြို့ရှိအောက်ပကိုးဖုံးကြီးကျောင်းမှာတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုမော်မျိုးသားကိုစားပြုပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာအောင်နိုင်ဦးကအခုလိုရှင်းပြပါတယ
်။ကျွန်တော်တို့မြန်မာနိုင်ငံရဲ့အခင်းကျင်းမှာဖြစ်နေတဲ့ပြဿနာတွေနောက်ပြီးဒီအမောမျိုးသားညီညွတ်ရေးအတွက်ကိုကျွန်တော်တို့ပုံပေါ်မဲ့ဒီမောကိုစားပြုပါစေဆိုတဲ့အကျဲတွေ့နေရတဲ့အခက်အခဲတွေကဘယ်လိုပုံစံမျိုးနဲ့ကျွန်တော်ဝမ်းဝန်းဖြေရှင်းကြမလဲဘယ်လိုပုံစံမျိုးနဲ့ကျွန်တော်တို့နားလည်မှုတွေရယူပြီးတော့အချင်းနားလည်ပြီးတော့စွတ်စွတ်စည်းနဲ့စွတ်စည်းပြီးတော့ပေါ်ထွန်းလာတဲ့မျိုးသားကိုစားပြုပါတဲ့အရာအတွက်ကိုပူပေါင်းဆောင်ရွက်ကြမယ်ဆိုတဲ့ကိစ္စရတယ်အကုန်လုံးပါ
ပြီးခဲ့တဲ့ဇန်နဝါရီလ17နဲ့24ရက်နေ့မှာကျင်းပပြုလုပ်ခဲ့တဲ့မွန်နိုင်ငံရဲ့ညီလာခံကနေမွန်မျိုးသားကိုစားပြုပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်တဲ့22ဦးဖွဲ့ကိုဖွဲ့စည်းခဲ့ပြီးပါတီကို6လအတွင်းဖွဲ့စည်းဖော်ဆောင်သွားမယ်လို့ထုတ်ပြန်ထားပါတယ်မွန်ပြည်သက်ပါတီကတော့22ဦးအဖွဲ့ကပြောဆိုဆွေးနွေးထားမှုတွေကိုပါတီအတွင်းပြန်လည်ဆွေးနွေးသွားမယ်လို့မွန်ပြည်သက်ပါတီပြည်တွင်းရဲ့ရာတာဝန်ခံနိုင်ဝင်းလှကပြောပါတယ
်
မွန်ပြည်သက်ပါတီအနေနဲ့မွန်မျိုးသားကိုစားပြုနိုင်ငံရေးပါတီတခုပေါ်ထွင်ရေးပေါ်ဆောင်နေတဲ့ကိစ္စ22ဦးအဖွဲ့ဖွဲ့စည်းထားတဲ့ကိစ္စနဲ့ပတ်သက်ပြီးအတိအမှတ်ပြုတာမပြုတာလက်ခံတာမခံတာဆိုတဲ့သဘောထားသဆုံးတရားထုတ်ပြန်ထားတာမရှိသေးပါဘူးမွန်မျိုးသားကိုစားပြုနိုင်ငံရေးပါတီပေါ်ထွင်ရေးကောင်းတဲ့ဖော်နေတဲ့22ဦးအဖွဲ့ဟာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီတို့နဲ့လည်းတွဲဆောင်ဆွေးနွေးဖို့စီစဉ်နေပေမဲ့မွန်နှစ်ပါတီဘက်ကလက်ခံတွဲဆောင်ခြင်းမရှိသေးပါဘူးမော်မျိုးသားကိုစားပြုနိုင်ငံရေးပါတီတခုကို22ဦးအဖွဲ့က6လအတွင်းခေါင်းထဲပေါ်ဖွဲ့စည်းသွားမှာဖြစ်ပြီး6လပြည့်တဲ့အခါမှာညီလက်ခံတရကျင်းပပြီးတော့မော်မျိုးသားကိုစားပြုနိုင်ငံရေးပါတီကိုအတီးပြုတ်သွားမယ်လို့ထုတ်ပြန်ထားပါတယ
်။ဆက်ပြီးတော့2019ကျောင်းမြတ်ဥပဒေမူကြမ်းကိုပြင်ဆင်ပေးရတဲ့ကျောင်းမြတ်ဥပဒေပြဋ္ဌာန်းအတီးပြုဖို့ကြံ့ကြာနေတဲ့အတွက်နင်းနာမှုဆုံးရှုံးမှုတွေရှိနေတာကြောင့်ကချင်ဒေသခံတွေကနေဖေဖော်ဝါရီလကုန်ပိုင်းမှာမြစ်ကျနာမြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီကြောင်းတွေကိုအမိကနေစူးစီးထားပြီးနိုင်ငံရေးကနေတင်ဆက်ပေးထားပါတယ်
။နှစ်နာမှုဆုံးရှုံးမှုများရှိနေတဲ့ကြောင့်ကြောင်းမြဥပဒေအမြန်ပြဋ္ဌာန်းဖို့လိုအပ်တယ်လို့လူသူဆန္ဒပြပွဲဦးဆောင်သူကချင်မြို့သားကွန်ကရက် KNC ပါတီဥက္ကဋ္ဌဒေါက်တာအန်ကွန်လကပြောပါတယ်။
နံပါတ်၁အချက်ကကျွန်တော်တို့အကြီးစားလောက်ွက်ကိုပြန်လဲပေါ်ဆောင်မှုတို့စူးစမ်းလာတယ်အဲနောက်တစ်ချက်ကကျွန်တော်တို့တကယ်တဘောပေါင်းခြင်းဆိုင်ရာတကယ်ထိခိုက်နေတဲ့ဆိုင်ရဲအကြီးတွေတုံးဆွဲတာကိုတို့မရက်ဘူးအဲအဲ့ဒီနှစ်ချက်ကအဓိကပဲကျွန်တော်တို့ဒီတောင်းမြဲဥပဒေကအရန်ကြံ့ကြတယ်ကြံ့ကြတဲ့အခါကျတော့အခုဥပဒေမဲ့ထင်ရမြင်ရလုပ်နေတယ်အခုလောက်ွက်တချို့ကပြီးနေပြီဒါပေမဲ့အဲ့ဒါကိုဆက်ပြီးတော့မှနားလည်မှုနဲ့ဆက်တူးဆွားတယ်တူးဆွားတဲ့အခါကျတော့ကျွန်တော်တို့မှတရားဝင်နိုင်ငံတော်အခွန်မရဘူးအဲဒီနောက်တစ်ခါရေမစိလုပ်တာတွေရန်များလာတယ်အလေလွင့်များဥပဒေမဲ့လောက်ွက်တွေများအဲ့ဒါတွေထိန်းချုပ်ဖို့လည်းလိုတယ်ဆိုတော့ဥပဒေအမြန်ပြဋ္ဌာန်းဖို့လည်းကျွန်တော်တို့ကတောင်းဆိုခြင်းနဲ့
2019ခုနှစ်ကြမ်းမြင့်ရတနာဥပဒေမူကြမ်းဟာလူတို့စုရဲ့အကျိုးစီးပွားကိုဖော်ဆောင်တဲ့ဥပဒေဓာဖြစ်နေတာကြောင့်ပြည်သူများနဲ့နိုင်ငံအကျိုးစီးပွားကိုဖော်ဆောင်တဲ့ဥပဒေဖြစ်သောအစိုးရအနေနဲ့ပြောင်းလဲပေးဖို့အခုလိုမျိုးဆန္ဒဖော်ဆိုရတာဖြစ်တယ်လို့လူစုဆန္ဒပြပွဲကိုဥဆောင်သူတွေကပြောပါတယ်။အကြီးစားလွတ်ကွက်ကိုဧက50ထိတမသာပြီး10နှစ်ထိလွတ်ပိုင်ခွင့်ပေးဖို့ဥပဒေကြမ်းထဲမှာဖော်ပြထားတာဟာလူတို့စုကအကျိုးရှိစေပြီးဒေသခံတွေသက်နစ်နာစေတာကြောင့်ဒေသခံတွေလည်းလွတ်ပိုင်ခွင့်ရှိတဲ့လို့ဒေတာကဥကင်စားစာရိုင်းကပြောပါတယ
်တို့တို့အရှင်ပြည်ရဲ့ဒီသူတယောက်ကျောင်းမြတ်ရစင်သာတို့တို့အရှင်ပြည်ရဲ့ရှင်လူမျိုးရဲ့ကျောင်းမြတ်ရစင်သာတို့တို့ပိုင်ရမယ်တို့တို့လောက်ပတ်ကိုချီရမယ
်ဆန္ဒထုတ်ပေါ်ပွဲမှာကချင်နိုင်ငံရေးပါတီကလူတွေကချင်လူမှုအဖွဲ့အစည်းတွေကချင်ဥပဒေပညာရှင်တွေကျောင်းမြတ်ရစင်သာလုပ်ငန်းရှင်တွေနဲ့ဒေတာကလူစုစုစုပေါင်းဥယျာဉ်300ခန့်လမ်းလျှောက်ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်
တဲ့ရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်သက်ပါတီလူထုတွေ့ဆုံပွဲကျင်းပရေးမှာတမတော်ကနေလူရေကန်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးညှိနှိုင်းအစဉ်ပြေခဲ့ပြီလို့ငင်းချမ်းရေးကော်မရှင်ဘက်ကပြောပေမဲ့တရားဝင်ကြောင်းကြားလာတာမရှိသေးဘူးလို့မွန်ပြည်သက်ပါတီဘက်ကပြောပါရယ်။တအန်းပလောင် TNLA တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်တူမြို့ပေါ်ကိုစစ်ဘေးရှောင်400ကျော်တိမ်းရှောင်ရောက်ရှိနေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့အပတ်စဉ်တိုင်းရင်းသတင်းလွှာကိုကြားခဲ့ရတာပါရှင်။ VOA ကနေခုထုတ်လင်းပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီထိလိုင်းဒိုမီတာ3058တို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါ။ခုတော့ကြာနေသေးတဲ့အချိန်တွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းလင်းကပြောပြပေးပါအောင
်အမေရိကန်ရွေးကောက်ပွဲကိုဂျောင်းဝင်ဆွတ်ဖက်ခဲ့တယ်လို့ဆွဆွဲထားတဲ့ရုရှားစိုက်ဘာတက်ခတ်သူတွေကိုပြစ်မှတ်ထားတန်ခတ်သွားမယ့်အစီအစဉ်ကိုအမေရိကန်ကကြေညာလိုက်ပါတယ်အမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကတန်ခတ်အရေးယူဖို့ကြေညာလိုက်သူတွေထဲမှာတော့2016သမရရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကအရေးယူဖို့ကြေညာထားတဲ့ရုရှား13ယောက်လည်းပါဝင်ပါတယ်ရုရှားတရှိအောင်တယောက်ကိုဗြိတိန်နိုင်ငံမှာအစစ်ခတ်လှုပ်ချမှုကြိုးပမ်းမှုတွေဗြိတိန်နိုင်ငံသားမကအမေရိကန်ပြင်သစ်ဂျာမနီနိုင်ငံတို့ကလည်းရုရှားအပေါ်ပြစ်တင်ပြောဆိုလိုက်ကြပါတယ်ဒုတိယကွယ်စစ်နောက်ပိုင်းဥရောပမှာပထမဆုံးချေအာယုံကျော်ထိခိုက်စေတဲ့ဓာတ်ရုစိတ်သုံးတက်ခတ်မှုဖြစ်နေလဲပြောဆိုကြကြတာပါတက်ခတ်မှုမှာရုရှားရဲ့ပတ်သက်မှုဟာရှင်းပြစရာမလိုတဲ့လို့ရဖြစ်နေလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေအမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်တို့ပူးတွဲထောက်ပြတဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်စီရီးယားနိုင်ငံမျိုးတော်နေသဘုံနဲ့ထိန်းချုပ်ထားရနောက်ဆုံးနယ်မြေကိုအစိုးရတပ်တွေဆက်လက်ထိုးပေါက်နေခြင်းပါပဲဝန်ရံပိတ်ဆို့ခံထားရတဲ့ဂူတာရှိပိုင်းရက်ကပိတ်မိနေသူအရသာထောင်မများစွာဒီကနေ့ပဲထွက်ပြေးလာခဲ့တဲ့အကြောင်းစီရီးယားလူခွင့်လုံးစောင့်ကြည့်လို့ရှာမှုဖွဲ့ကပြောဆိုခဲ့ပါတယ်သဘုံနဲ့ထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေကိုပြန်လည်သိမ်းပိုက်နိုင်မှုအစိုးရတပ်တွေပြီးခဲ့တဲ့လမှာစတင်ထိုးစစ်ဆင်ခဲ့ခြင်းကဆက်လို့ပိတ်မိနေသူတွေအများဆုံးထွက်ပြေးလာတာဖြစ်ကြောင်းလည်းလူခွင့်ရေးဖွဲ့ကပြောဆိုထားတာပါSorry အရှိဆံမင်းသားမိုဟာမက်ဘင်ဆယ်မင်ဟာအီရန်နိုင်ငံအုပ်ချုပ်ကိုနာဇီအာဏာရှင်ဟစ်တလာနဲ့ခိုင်နိုင်ပြောဆိုလိုက်ပါတယ်အီရန်နျူကလ িয়ার လက်နက်ထုတ်လို့ရင် Sorry ကလည်းအမြန်ဆုံးတိဆောက်သွားမယ်အကြောင်းအမေရိကန်ရုပ်သံ CBS CBC နဲ့မင်းမြန်ကမ်းမှာပြောဆိုခဲ့တာပါအီရန်နိုင်ငံအုပ်ချုပ်အလီခါမနီယာဂျာမနီနိုင်ငံမှာတစ်ချိန်လုံးကဟစ်တလာတကိုးထွက်လာတာမျိုးနဲ့တူနေတယ်လို့လည်းပြောဆိုခဲ့တာဖြစ်ပါတယ
်တည်ရင်ချင်းချက်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရင်မှုကမတင်ငီထိုက်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volလာရစ်ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီထိလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလာမီတာ190 kHz 1505ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောပါ
This program has come to you from the Voice of America, Washington.
Welcome